Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့ညနေခင်း 6:00 AM စီစဉ်တွေကို line to meter 16.25 ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာအင်္ဂါနေ့ညနေခင်းသတင်းတွေကိုမအင်ဂျင်နိုင်းနဲ့အတူကြီးညာပေးမှာဖြစ်ပါတယ်။အမေရိကန်လက်ထောက်နိုင်ငံသား၏ဝန်ကြီး Daniel Russell ဟာသမ္မတဦးသိန်းစိန်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်တို့နဲ့နေပြီးတော့မှဒီကနေ့တရားစီတွေ့ဆုံခဲ့ပါတယ်။တူရကီနဲ့ဆီးရီးယားနိုင်ငံကြားနယ်ဆက်မှာရုရှား SU-24 တိုက်လေယာဉ်ပစ်ချခံခဲ့ရပါတယ်။ဘန်ကောက်မြို့အေရာဝွန်လေးမျက်နှာဖျားဘုံခွဲမှုမှာတန်ရရှိသူတွေကိုထိုင်းစစ်ခုံရုံးကစွန့်ချက်တွေတင်လိုက်ပါတယ်။အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားစစ်ပွဲတွေဖြစ်နေတဲ့အချိန်ထဲမှာပဲမိုင်းရှူမြို့မှာဘုံထပ်ပေါက်ကွဲတဲ့သတင်းမှာတော့
ခုဆိုရှင်တို့စစ်ကားတုံးတက်စီထလူလာရောလက်လက်ပြေဆုံးလာတယ်ဆိုရှင်ကျမတို့စိုးရင်ရတာပေါ့နော်တို့အကတ်ချက်လေးဖြစ်နေတော့
ဒီတော့တော့အရေးကိစ္စတွေကိုကူညီပေးနေတဲ့ရှမ်းလူအခွင့်အရေးအဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ယင်းဟန်ဖပြောသွားတာပါရှင်ပြေဆုံးတော့သတင်းတွေပြီးမှတင်ပြသွားမှာပါဒါအပြင်တာဝါတာယာဝတီထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ကျောင်းသား9ယောက်ကိုရန်ကုန်ဆေးရုံကြီးကိုပို့ပေးလိုက်ရတဲ့အခြေအနေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကို Facebook ပေါ်မှာလောင်ပြောင်မှုနဲ့အဖမ်းခံထားရတဲ့ချစ်သမီးခေါ်မချောစန်နီထွန်းရဲ့အမှုကိုဒီကနေ့ဆက်ပြီးတရားရုံးထုတ်စစ်ဆေးတဲ့အခြေအနေတွေကိုမကြာခင်တင်ပြသွားဖို့ရှိပါတယ်။ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန့်နဲ့တခြားစီစဉ်တွေတင်ဆက်မှတွေကိုတင်ဆက်သွားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့မှအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်။
တူရကီနဲ့ဆီးရီးယားနိုင်ငံကြားနယ်စပ်မှာရုရှား SU-24 တိုက်လေယာဉ်ပစ်ချခံခဲ့ရတယ်လို့ရုရှားကဒီကနေ့မှပြောကြားလိုက်ပြီးမြေပြင်ကနေပစ်တာကြောင့်လေယာဉ်ပစ်ကျသွားတာလို့ဆိုပါတယ်။လေယာဉ်ဟာတူရကီလေပိုင်နက်ထဲကိုချိုးဖောက်ဝင်ရောက်လာပြီးထွက်သွားဖို့အချိန်ငယ်သတိပေးတာကိုလစ်လျူရှုတာကြောင့်သူတို့ရဲ့ F-16 တိုက်လေယာဉ်ကပစ်ချလိုက်တာလို့တူရကီစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ဟာဆီးရီးယားလေပိုင်နက်ထဲကနေလုံးဝထွက်မသွားဘူးလို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်လေယာဉ်မှူးတွေဟာတွန်းကန်စနစ်နဲ့လေယာဉ်တွေကနေထွက်လိုက်နိုင်ကြပေမဲ့သူတို့ရဲ့အခြေအနေကိုမသိသေးဘူးလို့ရုရှားကပြောပါတယ်အဲ့ဒီဒေသကနေထွက်လာတဲ့ဗီဒီယိုမှာတော့လေယာဉ်မှူး2ဦးကောင်းငင်ကနေလေကြီးနဲ့ဆင်းလာတာကိုရိုက်ယူထားတာတွေ့ရပါတယ်ဗင်နိုင်ငံကမှမသိတဲ့စစ်လေယာဉ်တစ်စင်းကိုတူရကီတိုက်လေယာဉ်တွေကပစ်ချလိုက်တယ်ဆိုတဲ့သတင်းဌာနတွေကပြောတဲ့သတင်းကိုသူတို့အနေနဲ့အတိမပြုတ်နိုင်သေးပေမဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူတဦးကပြောပါရယ်ခင်ဗျာ
IS Islamic အစွန်းရောက်စစ်သွေးကြတွေကိုကမ္ဘာအင်အားကြီးနိုင်ငံတွေကဒီထက်ပိုပြီးနီးနီးကပ်ကပ်အတူတကွပူးပေါင်းတိုက်ခိုက်ချိန်မုံဖို့ပြင်သစ်သမ္မတ Francois Hollande ဟာဒီကနေ့မှသမ္မတအင်ဖြူရမသမ္မတ Barack Obama နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်တနင်္လာနေ့ကလည်းပြင်သစ်သမ္မတဟာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီသတင်းပတ်နှောင်းပိုင်းမှာလဲရုရှားတရုတ်ဂျာမနီနဲ့အီတလီခေါင်းဆောင်တွေနဲ့မစ္စတာအော်လန်ဟာတိကျစီတွေ့ဆုံဖို့ရှိပါတယ်။ IS သွေးကြောအဖွဲ့တွေကိုတိုက်ခိုက်ရမှာကမ္ဘာအင်အားကြီးနိုင်ငံတွေကြားပိုးပြီးအနီးကပ်ပူးပေါင်းဆောင်ရွက်ရေးမစ္စတာအော်လန်ကတွန်းအားပေးနေတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတနဲ့ပြင်သစ်သမ္မတနှစ်ဦးတွေ့ဆုံရမှာတော့တနစ်ကြော်ကြားနေပြီးဖြစ်တဲ့ Syria နဲ့ Iraq နိုင်ငံတွေမှာရှိနေတဲ့ IS သွေးကြောတွေပေါ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကြီးရဲ့လေကြောင်းစစ်စင်ရေးတွေပို့ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်နှစ်ဦးတွေ့ဆုံဆွေးနွေးမှာဖြစ်ပါရဲ့ရှင
်။နိုဝင်ဘာ13ရက်နေ့က Paris တိုက်ခိုက်မှုရဲ့အဓိကတန်ရရှိသူကိုဖမ်းမိဖို့အတွက်အာဏာပိုင်တွေကြိုးပမ်းနေတဲ့ချိန်ထဲမှာပဲ Belgian နိုင်ငံမှာလုံခြုံရေးတွေကိုဆက်လက်တင်းကျပ်ထားပြီးတော့ Brussels မြို့ကကျောင်းတွေနဲ့မြေအောက်ရထားလိုင်းတွေကိုအင်္ဂါနေ့မှာဆက်ပြီးတော့ပိတ်ထားခဲ့ပါတယ်။မြို့တော် Brussels မှာစိုးရိမ်စရာကောင်းတဲ့ချိန်ကြောက်မှုအနေတွေကဆက်ရှိနေတဲ့အတွက်အနည်းဆုံးတော့ရှေ့သတင်းပတ်ထိလုံခြုံရေးသတိပေးချက်တွေကိုအမြင့်ဆုံးထုတ်ပြန်ထားတယ်လို့ဘယ်လ်ဂျီယံဝန်ကြီးချုပ် Charles Michel ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်လ်ဂျီယံနိုင်ငံအနေနဲ့ပုံမှန်အခြေအနေကိုပြန်ရောက်ချင်ပြီးဗုဒ္ဓဟူးနေ့မှာတော့ကလေးတွေကျောင်းပြန်သွားနိုင်လိမ့်မှာဖြစ်တယ်လို့ Brussels မြို့ကယထားတွေကိုလည်းပြန်ပြေးဆဲသွားမှာဖြစ်တယ်လို့ သူကပြောပါတယ်တစ်ချိန်တည်းမှာပဲပဲရစ်အကြမ်းဖက်တိုက်ခိုက်မှုမှာတန်ရရှိသူတို့ဖြစ်တဲ့ဆာလာအဗ်ဒေါ်ဆလမ်ကိုခြေရခံလိုက်တဲ့နေရာမှာအနီးကပ်ပူပေါင်းဆောင်ရွက်မှုတွေလုပ်ပေးဖို့ဘယ်လ်ဂျီယံဘက်ကတောင်းဆိုခဲ့တယ်လို့မော်ကိုအာနာပိုင်တွေကပြောပါတယ်လူ130သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေအပြီးနိုင်ပိုင်းအကြာမှာပဲဘယ်လ်ဂျီယံနိုင်ငံတဲ့ကိုဝင်ရောက်ပြီးတော့တိမ်းရှောင်နေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်ကတော့မော်ကိုဘက်ကရတဲ့သတင်းတွေကနေပဲရစ်အကြမ်းဖက်တိုက်ခိုက်မှုမှာအဓိကစီစဉ်ခဲ့တဲ့အဗ်ဒေါ်ဟာမစ်အဘာဦးကိုပဲရစ်မြို့မြောက်ပိုင်းမှာခြေရာခံနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ကဂျေရုစလင်မှာအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကအစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့တွေ့ဆုံပြီးတဲ့နောက်ပါလက်စတိုင်းမှာမကြသေးခင်ကဖြစ်လာတဲ့တိုက်ခိုက်မှုတွေကိုအကြမ်းဖက်မှုဖြစ်ပြစ်တင်ရှုံချလိုက်ပါတယ်နှစ်လကြာသွေးထွက်တန်ယူဖြစ်စေတဲ့တိုက်ခိုက်မှုတွေအပြီးမှာမစ္စတာကယ်ရီရဲ့အစ္စရေးနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒီခီးစဉ်တွင်မှအကြမ်းဖက်ဝါဒနှင့်အဓိပ္ပာယ်မဲ့တိုက်ခိုက်မှုတွေကိုဆန့်ကျင်တွန်းလှန်ဖို့နီးလန်းတွေကိုမစ္စတာနေတန်ယာဟူးနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။အစ္စရေးအနေနဲ့အချိန်တိုင်းမှာအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေနဲ့ရင်ဆိုင်တိုက်နေရတာဟာယဉ်ကျေးတဲ့လူအဖွဲ့အစည်းအနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရင်ဆိုင်တိုက်နေရတာဖြစ်တယ်လို့လည်းအစ္စရေးဝင်ကြီးချုပ်နေတန်ယာဟူးကနှိုင်းယှဉ်ပြောပြသွားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာပါလက်စတိုင်းခေါင်းဆောင်နဲ့အနောက်ဘက်ကမ်းခြေဒေသမှာလည်းတွေ့ဆုံဆွေးနွေးနေပါတယ်။အင်္ဂါနေ့ကတွေ့ဆုံမှုတွေမှာနှစ်ဖက်စလုံးအနေနဲ့တိုက်ခိုက်မှုအခြေအနေအရှိန်ကိုရှင်းချပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်ပြီးစတင်နိုင်အောင်စူးစမ်းကြဖို့စတဲ့အချက်တွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့အမေရိကန်အဆင့်မြင့်အရာရှိတဦးကပြောသွားပါတယ်ရှင်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆော့ဟာဒီကနေ့နေပြည်တော်မှာသမ္မတဦးသိန်းစိန်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ပြည်သူလူထုရဲ့ဆန္ဒကိုဖော်ထုတ်နိုင်ခဲ့တဲ့ရွေးကောက်ပွဲကိုငြိမ်ငြိမ်းချမ်းချမ်းကျင်းပပေးနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတို့က VOA ကိုပြောပါတယ်
Assistant Secretary Russell congratulated President Thein Sein and senior government officials on holding a peaceful election in which the people's voices
ရွေးကောက်ပွဲကိုငြိမ်ငြိမ်းချမ်းချမ်းကျင်းပနိုင်ခဲ့ပြီးလူ့ရဲ့ဆန္ဒကိုဖော်ထုတ်နိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်နဲ့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကိုလက်ထောက်နိုင်ငံသားရေးဝန်ကြီး Russell ကချီးကျူးဂုဏ်ပြုခဲ့ပါတယ်ရွေးကောက်ပွဲဟာအပြည့်သဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့အမျိုးသားရင်ကြားစုရဲ့ပါဝင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမဲ့ကိစ္စရပ်တွေလိုစိန်ခေါ်မှုတွေကိုဆက်ပြီးကင်တွယ်သွားဖို့ကြံနေသေးတယ်ဆိုတာသမရအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံချိန်အတွင်းမစ္စတာရဆော့ကမိမောင်းထိုးပြခဲ့ပါတယ်။နိုင်ငံရေးခေါင်းဆောင်အားလုံးအနေနဲ့မြန်မာပြည်သူလူထုအတွက်အလုပ်လုပ်သွားကြဖို့ပြည်ပြင်ပြောင်းလဲရေးတွေပေါ်ဆောင်တဲ့နေရာမှာအမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရကမိဖက်ဖြစ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုလည်းသူကအလေးပေးပြောကြားခဲ့ပါတယ်။ဒီကနေ့ညနေ၄နာရီမှာတော့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနေပြီးတော့လွတ်တော်ဝင်အတွင်းမှာရှိတဲ့ကော်မတီဆောင်အိုင်ဆက်နဲ့မှာမစ္စတာရဆာတော့ရောက်တွေ့ဆုံခဲ့ပြီးတော့ရွေးကောက်ပွဲအနိုင်ရရှိမှုအပေါ်မှာလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်။တနင်္လာနေ့တုန်းကတော့မစ္စတာရဆာဟာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးရွေးကောက်ပွဲကိစ္စရပ်တွေနောက်ထပ်အရေးကြီးတဲ့ခြေလှမ်းတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တယ်လို့အစိုးပိုင်းကသတင်းထုတ်ပြန်ထားပါတယ်။လက်ရှိစိန်ခေါ်မှုတွေကိုအသစ်တက်လာမဲ့အစိုးရကြီးပဲရင်ဆိုင်ဖို့မဖြစ်နိုင်တဲ့အတွက်88မျိုးဆက်နဲ့အခြားအဖွဲ့အစည်းတွေဟာနိုင်ငံရဲ့အနာဂတ်ကိုပုံဖော်တဲ့အာမအရေးပါတဲ့အခမ်းအနားတွေကနေဆက်ပြီးပူးပေါင်းပါဝင်သွားကြဖို့လိုတဲ့အကြောင်းမစ္စတာရဆော့က88မျိုးဆက်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာပြောသွားပါတယ်။မြမအသွင်ကူပြောင်းရေးမှာအမေရိကန်ကဆက်ပြီးအားပေးကူညီသွားမယ်လို့ကတိပေးခဲ့တဲ့အကြောင်းလဲတန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပြင်လက်ထောက်နိုင်ငံသားရေးဝန်ကြီးရဆော့ဟာရန်ကုန်မြို့ကဒုက္ခစည်းစိမ်လပိတ်ဆိုင်မှာမနေ့ကသွားထိုင်ပြီးတော့အဲ့ဒီမှာလက်ရှိအစိုးရအနေနဲ့အစိုးရတစ်ကိုအေဂျင်စာအာဏာလွှဲပေးဖို့မျှော်လင့်ကြောင်းနဲ့အစိုးရတစ်လက်ထက်မှာအမေရိကန်မြန်မာဆက်ဆံရေးတိုးတက်ခိုင်မာအောင်လုပ်ဖို့မျှော်လင့်ကြောင်းလက်ဖက်ဆိုင်မှာလာရောက်စားသောက်သူတွေကလက်ထောက်နိုင်ငံသားရေးဝန်ကြီးရဆော့ကိုသဘောထားပေးခဲ့ကြတယ်လို့အမေရိကန်တန်ယုံရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားခန့်ကြောင်စိမ့်တွင်းမှာစနေနေ့မနေ့ပိုင်းအစောကမြေပြိုကျတာကနေအသက်မသေလူမျိုးသူတွေကိုစစ်တပ်ရဲနဲ့လှုပ်အားပေးတွေကဒီကနေ့ဆက်ပြီးရှာနေကြပါတယ်ဒီမျိုးဒီမြေပြိုကျမှုကြောင့်တည်ဆုံးသူအရေအတွက်ဟာအခုချိန်ထိဆိုရင်113ယောက်ထက်မနည်းရှိပြီးနောက်ထပ်100ကျော်ဟာပျောက်ဆုံးနေဆဲရှိပါတယ်။မြေစာပုံပြိုကျတဲ့တည်င်းကိုဆက်လက်နားဆွနေပြီးက ွယ်လွန်သွားသူတွေသူတို့ရဲ့မိသားစုဝင်တွေကချင်ပြည်သူတွေနဲ့ထပ်တူစာနာထောက်ထားမိပါတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကတနေ့လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဒီဖြစ်ရပ်မှာလူအများပြားတေဆုံးရတာကိုထိတ်လန့်တုန်လှုပ်မှုတွေသိရတဲ့အကြောင်းဒီလိုကြေကွဲပွဲအခြေအနေမျိုးမှာမြန်မာနိုင်ငံအစိုးရနဲ့မြန်မာလူထုအတွက်တေဆုံးသူတွေရဲ့ကျန်ရစ်သူမိသားစုတွေအတွက်ပြင်သစ်နိုင်ငံအနေနဲ့ဝန်ထဲကြေကွဲရပါကြောင်းပါရီမြို့ပြင်သစ်နိုင်ငံကြီးဝန်ကြီးဌာနကလည်းတနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကြောက်စိမ်းထုတ်လုပ်မှုတန်ဖိုးစုစုပေါင်းဟာ2014ခုနှစ်ကအမေရိကန်ဒေါ်လာ31ဘီလီယံအထိကိုရှိနိုင်တယ်လို့ Global Witness အဖွဲ့ကပြောပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန္ဒူလေးမျက်နှာဖျားမှာဘုံခွဲခဲ့သူလို့စွပ်စွဲခံထားရတဲ့သူနှုတ်ဦးကိုထိုင်းစစ်ခုံရုံးကစွဲချက်တွေတင်လိုက်ပါတယ်ပြီးခဲ့တဲ့ဩဂတ်စ်လ18ရက်နေ့ကဖြစ်ခဲ့တဲ့အဲ့ဒီဘုံခွဲမှုကြောင့်လူ20သေဆုံးခဲ့ပါတယ်ဘိုင်လာမိုဟာမက်နဲ့မရိုင်လီယူဆူဖူတို့ကိုဘုံဖောက်ခွဲမှုမှာပူးပေါင်းကြံစီမှုလူသားရန်ကြိုတင်ကြံစီမှုအပါအဝင်စွဲချက်10ခုနဲ့ထိုင်းစစ်ခုံရုံးကအင်္ဂါနေ့မှာစွဲချက်တင်ခဲ့တာဖြစ်ပါတယ်ထိုင်းအာဏာပိုင်တွေကတော့အေရဝန်နဖျားကြောင်းဘုံခွဲတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်နေတော့တရားဝင်ကြေညာခြင်းမရှိတာကြောင့်အဲ့ဒီတန်ရာရှိသူနေရာစလုံးကိုအကြမ်းဖက်မှုတွေစွဲချက်တင်နေတော့စွဲဆိုထားခြင်းမရှိပါဘူးဒီဘုံခွဲမှုဖြစ်ပြီးတဲ့နောက်လူ18ယောက်ကိုဖမ်းဆီးဖို့ရဲကဖမ်းဝရမ်းထုတ်ပေးခဲ့ပြီးတော့ဘိုင်လာနဲ့မရာလီ2ယောက်ကိုပဲဖမ်းဆီးခဲ့ပါတယ်သူတို့2ယောက်ဟာတရုတ်နိုင်ငံရှင်ကျန်းပြည်နယ်ကဝီဂါလူမျိုးတွေဖြစ်ကြပါတယ်သူတို့2ယောက်ကိုပြီးခဲ့တဲ့ဩဂတ်စ်လနဲ့စက်တင်ဘာလတွေမှာဖမ်းဆီးချိန်ကစပြီးသူတို့ကိုအာဏာပိုင်တွေကထိန်းသိမ်းထားတာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့နယ်မြေချင်းထိစပ်နေတဲ့မြောက်ကိုရီးယားနယ်စပ်နားကဓာအားပေးစက်ရုံတိစောက်မှုညံပြင်းအားနည်းချက်နဲ့ပတ်သက်ပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ဟာသူ့ရဲ့ထိတ်တန့်အကြံပေးတဦးကိုအပြစ်ပေးတဲ့အနေနဲ့စိုက်ပျိုးမွေးမြူရေးခြံတစ်ခုကိုပို့လိုက်တယ်လို့ယုံကြည်ရကြောင်းသတင်းတွေထွက်လာပါတယ်တောင်ကိုရီးယားအမျိုးသားလုံခြုံရေးဌာနကလွှတ်တော်တွင်တကပိတ်အစည်းအဝေးမှာဒီသတင်းကိုတင်ပြခဲ့ပြီးတဲ့နောက်အင်ကာနေ့ကသတင်းတောက်တွေကိုတောင်ကိုရီးယားလွှတ်တော်အမတ်တွေကပြောပြခဲ့တာဖြစ်ပါတယ်။ကင်ဂျုံအွန်းရဲ့ထိတ်တန့်အကြံပေးချိုယောင်ဟေးကိုဝေးလံတဲ့နေရာအစွန်ဖျားကိုပို့လိုက်တယ်ဆိုတဲ့သတင်းတွေဒီလအစောပိုင်းကထွက်လာခဲ့တာပါ။နိုဝင်ဘာလအစောပိုင်းကကွဲလွန်သွားတဲ့မြောက်ကိုရီးယားဗိုလ်ချုပ်ကြီးတဦးရဲ့နိုင်ငံတော်ဇာပနအခမ်းအနားကိုတက်ရောက်မဲ့သူတွေရဲ့စီးရင်မှာသူ့ရဲ့နာမည်ပါဝင်ခြင်းမရှိခဲ့တာကြောင့်ချိုယောင်ဟေးကိုသူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးမေးခွန်းတွေထွက်လာခဲ့တာဖြစ်ပါတယ်ရှင
်အင်ဂါနေညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်နဲ့မှအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါစီအေပတိပခရဖြစ်ပေါ်နေစေဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့စီအေဖြေလျှော့နိုင်ဖို့တွေ့ဆုံဆွေးနွေးနေစေတဲ့ချိန်ထဲမှာပဲရှမ်းပြည်နယ်မိုင်းရှူမြို့အတွင်းဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့လူနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးစစ်အင်အားထပ်မံတိုးချဲ့လာနေတာကြောင့်တိုက်ပွဲထပ်ပြီးတော့ဖြစ်ပွားမှစိုးရိမ်နေရတဲ့အခြေအနေတွေကိုတော့ VOA ထိုင်းချိန်ဆိုင်သတင်းထောက်နိုင်ကွန်းအင်ကဆက်သွယ်ပြီးတော့အခုလိုသတင်းပေးပို့ထားပါရစေ
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့စစ်ရေးသင်းမာနေတဲ့အနေအထားကြောင့်ရှမ်းပြည်နယ်ကြည်တီမိုင်းရှူမိုင်းလောင်ဒေသတွင်မှစစ်ဘေးဒဏ်တွေခံရတဲ့ပြင်ဘုံပေါက်ကွဲမှုဖြစ်စဉ်တွေဖြစ်ပေါ်နေတဲ့အတွက်ဒေသခံတွေကြားမှာစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။ဒီကနေ့မနက်ဖက်မှာမိုင်းရှူမြို့နယ်တွင်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့ဒေသခံလူငယ်နှုထိခိုက်တန်ရာရရှိသွားတယ်လို့မိုင်းရှူမြို့ခံနန်းဆိုင်ဟင်းကအခုလိုပြောပါရတယ
်။7နာရီလောက်မှာသူတို့ဒီမိုင်းရှူကနေအဲအရင်ပတ်သက်ပေါ့နော်ဟွာဝါးတွေတခုမလို့တဲ့အဲ့ဒါအစမှဖြစ်တာသူတို့လည်းတမအဲ့ပောက်ကွဲမှုကဖြစ်တာလေအဲ့မှာအဖေငယ်စီးသွားရင်လည်းအဲ့မှာပောက်ကွဲမှုဖြစ်တော့အဲ့ဒါမှထိတာနှစ်ယောက်ထိတယ်စေယုံလာတက်တယ်အခုခိုလံစေယုံကိုယူသွားလိုက်
ထိခိုက်တန်ရာရရှိတဲ့လူငယ်နှုဖြစ်တဲ့ဆိုင်းရွှေ25နှစ်နဲ့ဆိုင်းမောင်နှုတ်19နှစ်တို့ဟာခူလန်မြို့စစ်ဆေးရုံမှာစေဝါကုသခံယူနေရတာဖြစ်ပြီးအသက်အန္တရာယ်ထိခိုက်မှုတော့မရှိဘူးလို့သူကပြောပါတယ်။ဒီဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဗဒုလက်ချက်ဆိုတာဒေသခံရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေစေလို့လွယ်လင်ခရိုင်ရဲတပ်ဖွဲ့မှုရုံးကတာဝန်ရှိသူတို့ကပြောပါတယ်။ရှမ်းပြည်နယ်လွယ်လင်ခရိုင်မိုင်းရှူမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကလည်းဘုံပွားကွဲမှုဖြစ်ပွားခဲ့ပြီးတပ်ဆိုင်ရာမြန်မာအာဏာပိုင်တွေကလည်းအခုချိန်ထိလက်တက်ကိုဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး။ရှမ်းပြည်နယ်မိုင်းရှူမိုင်းနှောင်ဒေသတွေမှာဘုံပွားကွဲမှုပြဿနာတွေပြင်စစ်ရေးချိန်နဲ့တင်းမာနေမှုကလည်းဒေသခံတွေရဲ့လုံခြုံရေးကိုချင်းချောင်းနေပါတယ်။အခုချိန်ထိမငြိမ်းသေးတဲ့စစ်ရေးချိန်တွေကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းမိုင်းရှူမြို့ခံနန်းဆိုင်ဟင်းကပြောပါတယ်။
တိုင်းရင်တိုင်းလိုလိုကတော့စိုးရင်ပူပန်မှုတွေရှိကြတယ်။ဟောပဲအချိန်မှပြည့်မယ်ဆိုတာနဲ့ဒီလဲအဲ့လိုမျိုးတတိနေလဲကြတော့ကြောက်ကြတယ
်။နိုဝင်ဘာလ22ရက်နေ့ကမြောက်ပိုင်းချမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမိန်အန်ဒေတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စပိုင်းရိတ်သိမ်းနေတဲ့လက်ဓမ20ကျော်ဟာတိုက်ပွဲသွင်းမှာပြိမိနေပြီး၃ယောက်သာဒုက္ခသည်စခန်းကိုပြန်ရောက်လာပြီးရန်ရှိနေတဲ့လူတွေရဲ့အခြေအနေကိုမသိရှိသေးဘူးလို့လဲမြောက်ပိုင်းရှမ်းပြည်တပ်မတော်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့မိုင်းရှူမိုင်းနှောင်ဒေသတွေမှာမြန်မာတပ်မတော်ဘက်ကအင်အားထပ်မံတိုးချက်လာတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဗဟုသာဏချုပ်ကဗိုလ်မှူးဆိုင်ခန်းကအခုလိုပြောပါတယ
်။ဒီလိုပြောရမယ့်ကဟိုကစပါဖောင်ကိုပြည်ပြည်နဲ့ဆက်ပါလို့အဲ့မယ့်ဖြေရတယ်လို့ပြောတယ်ဗျ။
အခုလိုမြန်မာတပ်မတော်ဘက်ကစင်အားတိုးချဲ့လာပြီးသုစစ်စင်နေမှုကြောင့်ဒိရခန့်စိတ်ပြေဒုက္ခတွေတွင်နေနဲ့စိုးရိမ်မှုတွေဖြစ်ပွားနေလို့တိုက်ပွဲကိုရပ်တန့်စေခြင်းပြီးလို့ဒုက္ခတွေအရေးကိစ္စတွေကိုကူညီပေးနေတဲ့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူဂျိန်းဟံဘကပြောပါတယ်။အဲ့
လိုမျိုးကဖြေအားပဲပေးပြီးတော့တိုက်ပွဲတိုက်နေမယ်။နောက်ကရှိခိုင်းမယ်စုတ်ခိုင်းနေမယ်ဆိုရှင်ဘလို့မှနေချင်ရုံမပေါ်ဆောင်နေလို့နော်ကိုယ်ဆိုရှင်တို့စစ်ကားတုံးတက်စီထလူလာရနော်လက်နဲ့ပြေဆုံးလာတယ်ကိုဆိုရှင်ကျမတို့စိုးရင်ရတာပေါ့နော်တို့တော့အတက်ချက်လေဖြစ်နေတော့အဲ့တိုက်ပွဲတော့မျက်စုံရပြေးစီချင်းနဲ့ဒုက္ခရောက်နေပြည်သူလူထုတွေလည်းအများများများလာလေဒီလောက်ခွဲလောက်ရှိပြီဆိုတော့လည်းနော်ကျေပြန့်ပြီးတော့စိုးရင်ဆက်ရန်ဖြစ်လာပြီအဲ့တော့ကျမတို့အမျက်စုံရစီချင်းနဲ့
အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြည်ခန့်တိုက်ခိုက်မှုတွေကိုရှော့ချနိုင်ရေးအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစုရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကနေနေပြည်တော်မှာမနေ့ကစပြီးတွေ့ဆုံဆွေးနွေးခဲ့ရမှာ SFPB ဘက်ကတာနောက်ဆုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်သဘောတူညီချက်သဆုံးစရာမရရှိပဲဆက်လက်ဆွေးနွေးနေဆဲလည်းဖြစ်ပါတယ်။ NCA လက်မှတ်ရေးထိုးဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ဟာအောက်တိုဘာလ6ရက်နေ့ကစပြီးတိုက်ပွဲတွေရက်ဆက်စုစုလို့ဖြစ်ပွားနေခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားရတာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတပ်မတ်တပ်တည်နေရာကနေကျော်လွန်ပြီးအင်အားနဲ့နေမြေချက်သွင်းမှုတပ်မတော်တပ်စခန်းတွေကိုအကြိမ်ကြိမ်တိုက်ခိုက်မှုနေမြေလုံခြုံရေးနဲ့တည်ငြိမ်အင်းချမ်းရေးကိုအနှောက်အယှက်ပြုတဲ့လှုပ်ဆောင်ချက်တွေကြောင့်ပြည်သူလူထုနဲ့နေမြေလုံခြုံရေးအတွက်တပ်မတော်ကနေတန်ပြန်လှုပ်ဆောင်နေရတယ်လို့မနေ့ကကျင်းပတဲ့လှုပ်တော်စည်းဝေးမှာကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်အောင်တော်ကနေရှင်းလင်းပြောဆိုခဲ့ပါတယ်အခုလိုနှစ်ဖက်သက်တေကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းပြည်နယ်မိုင်းရှူမိုင်းနှောင်ကြီးတီမြို့နယ်တဲကဒေရခန့်ကြေးရွာသား8000ကျော်ဟာနေရက်ကနေစုခွာခဲ့ပြီးစစ်ပြေးဒုက္ခတွေဖြစ်နေတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွန်အိမ်မရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားနိုင်ငံရေးအရာဆွေးနွေးမှုတွေစတင်နိုင်ဖို့ဒီကနေ့ရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေကိုအစောဆုံး၈နှစ်စာမှာပြုလုပ်နိုင်ဖို့ရည်ရွယ်ဆွေးနွေးနေပေမဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီအစီအစဉ်ဟာဆော်လွန်သေးတယ်လို့ယူဆနေပါတယ်။အကြောင်းဆောင်ကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲရေးအတွက်ဒီကနေ့အစိုးရနိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဆွေးနွေးပွဲကိုရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာကျင်းပပါတယ်။ဒီဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းကအဖွဲ့မှအစကားပြောကြားရမှာနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလ14ရက်နေ့မှာစတင်နိုင်ဖို့အတွက်အားစိုက်လှုံ့ဆော်ဖို့လိုအပ်ကြောင်းပြောဆိုပါတယ
်။人家一大三三天的机会也帮我拿下来了，干嘛了？你然后呢，就是那些长久岁月的苦撑过来，你也帮我拿下来了，干嘛了？然后这么大的人生这里，心不必要，就是说不打算安排，有我吗？
မူပေါင်းတွေချမှတ်ဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ကိုယ်စားလှယ်ဦးရေပါဝင်သူတွေရဲ့အချိုးအစားဆွေးနွေးကြမယ့်အချက်တွေဆွေးနွေးရမယ့်စီမင်းစည်းကမ်းတွေဆုံးဖြတ်ချက်ချရမယ့်စည်းကမ်းနည်းလမ်းတွေပါဝင်ပါတယ်။2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်ဦးဝင်းထိန်ကတော့လက်ရှိဆောင်ရွက်နေတာတွေဟာအလော30နိုင်လွန်းတယ်လို့ဝေဖန်ပါတယ်။ဒီလို
လုပ်နေပုံကတော့နိုင်ငံကြောင်းကဒီလိုပဲမရှိတဲ့ပုံစံမျိုးသွားနေတယ်အခုဒီဘက်ကဒီခမာဒီအပြင်ပြောရဲ transition ပေါ့အဲ့လောက်ချေရုံးမှုလို့မယ်ဆိုရဲအမှန်အရေးကြီးတဲ့ကိစ္စကသူထဲမပြတ်ခဲ့တဲ့တောင်းအပ်ပြီးတော့စွတ်တုံးနေတာမျိုးကိုကျွန်တော်တို့ကဒါ logic လို့ RDL လို့ယူဆတယ်ဒါတစ်ချက်နောက်တစ်ချက်က NCA ပေါ့ NCA မှာလည်းထိုးတဲ့အပြီးကြီးကိုတော့တရားဝင်အဖွဲ့ကြီးတမတ်ပေးပြီးတော့ NCA လည်းမှမထိုးတဲ့ပုံစံကိုနည်းလမ်းပြတ်နေတဲ့ကိစ္စမျိုးကဒါမလိုတဲ့အတုစားအဲ့ဒါတော့ခင်ဗျားတို့ထည့်ပြီးတော့စဉ်းစားကြည့်ပါလေကျွန်တော်ပြောခဲ့တယ်
ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့8ဖွဲ့တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာ နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းတွေကိုဂျပန်60အတွင်းမှရေးဆွဲဖို့နဲ့နိုင်ငံရေးဆွေးနွေးပွဲကိုဂျပန်90အတွင်းမှစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ်
ကိုင်းနာဒီတရီကတိုက်ပွဲတွေဟာညဉ့်ညံ့မလာပဲဇက်တိုက်ဆိုသလိုပေါ်ပေါက်လာနေတာနဲ့အတူတောင်းနဲ့ချီတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါတယ်စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘယ်သူတွေမှတာဝန်ရှိပါသလဲဘယ်သူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေ VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်နိုင်ကြပါတယ်အီးမေးလ်လိပ်စာ bamis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင
်ဗျ။ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့အစာငတ်ခံဆန္ဒပြနေတဲ့အကြောင်းသားသတင်းဖက်အလေးပေးပါဦးမယ်။တရားဝရီထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေထက်ကအစာငတ်ခံဆန္ဒပြနေကြတဲ့သူ9ယောက်ကိုရန်ကုန်စေယုံကြီးကိုပို့ဆောင်ပေးလိုက်ကြပါတယ်။ဒီထဲကကျောင်းသားတဦးဖြစ်တဲ့ကိုဖြိုးသနချစ်လင်းတိုက်ကတော့အစာအိမ်ရောဂါရှိတဲ့အတွက်တရားရုံးကိုတင်ပြရမှာတော့တရားရုံးကဒီကနေ့အာမခံပေးလိုက်ပါတယ်။အကြောင်းဆောင်ကတော့မအေးအေးမာကတရင်ပြပို့ထားပါရရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်တပိတ်မောက်ချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကစပြီးလက်ပံမြို့မှာရိုက်နှက်ဖမ်းဆီးခံရတဲ့ကျောင်းသားတွေကိုတရားရီတရားရုံးမှာရုံးထုတ်စစ်ဆေးတဲ့အပတ်စဉ်တိုင်းမှာကျောင်းသားတွေကကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာပါဒီကလေးလာကတော့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်ကျောင်းသားတွေကတချို့ကအစံကခန်ဆန္ဒပြမှုတွေကိုရက်ရှည်လုပ်ခဲ့တာကြောင့်ကျောင်းသား9ဦးခန့်ဟာရန်ကုန်စေယုံကြီးကိုပို့ခဲ့ရတဲ့အထိကျန်းမာရေးအခြေအနေဆိုးဝါးခဲ့ပါတယ်။ဒီထဲကကျောင်းသားတဦးဖြစ်တဲ့ကိုဖြိုးသနချစ်လင်းတိုက်ကိုတော့အင်္ဂါနေ့ရုံးထုတ်စစ်ဆေးချိန်မှာတရားရုံးကအာမခံပေးခဲ့ကြောင်းကျောင်းသားတွေရဲ့ရှေ့တွေဥလှမျိုးမြင့်ကဆိုပါတယ်
။ဖြိုးသနချစ်လင်းတိုက်ဆိုတာအစံကခန်ပြီးတော့ဆန္ဒပြပြီးတော့ဆက်တယ်မှာပါတယ်လေ။သူကအတိုင်ရောဂါရှိတယ်ဆိုရင်ဖေးလာနဲ့ဒီနေ့အကြမ်းနဲ့ပြီးတော့သူ့တော်ကချုပ်လို့ပြစ်တယ်ဆိုလျှောက်ပေးလိုက်တယ်။အဲ့တော့တရားရုံးကအမိန့်ချပေးတယ်။ချုပ်တယ်ဆိုရတယ်။အမှန်ကရတာပေါ့လား။ရတယ်။ဒါပေမဲ့မှားလာဆိုတာဟိုချုပ်အချုပ်မြတ်မှုတော့ပေါ့။သူအပြင်းနဲ့ပြီးတော့အမှုလာညှိနှိုင်းလို့ရတယ
်။ရန်ကုန်စေယုံကြီးကိုမပို့ရပေမဲ့ကျန်းမာရေးထိခိုက်မှုတွေရှိနေတဲ့ကျောင်းသားတချို့လည်းရှိနေတယ်လို့တချို့ကတော့အရေးပြားယောဂါတွေဖြစ်လာတဲ့အတွက်စေယုံပြတ်တနေရတာတွေလည်းရှိနေတာပါ။အခုနောက်ပိုင်းမှာတော့စေယုံကနေစေစာရှိတယ်ဆိုရင်အာမခံလျှောက်လို့ရနိုင်ပြီဆိုပြီးရှေ့နေဥလှမျိုးမြင့်ကဆိုပါတယ်
။ဒဏ်ရာရတယ်တကယ်ရကြတာဟုတ်။အခုဒဏ်ရာတွေအခုမှပေါ်လာပြီးတော့ဖြစ်ကြတဲ့ကိစ္စတွေ။အရင်တော့ဖမ်းလို့ရှိတော့ရိုက်ထားတဲ့ရိုက်မြက်တဲ့ဒဏ်ကြီးရှိရဟုတ်။အဲ့ဒီဒဏ်ကြီးကအခုမှတချို့ခံရရှိရလေ။အန်ဒီကကအလကြီးဖြစ်တဲ့ကြောင့်သူခရင်တရားခရိုင်စေုံကြီးမှာသွားပြတယ်ခရိုင်စေုံကိုသွားပြတယ်အဲဒါတက်ကဘယ်လိုလာမှမပြောတာအန်ကဲပြန်လာလိုက်တော့စက်ကကာရုတ်တက်လိုက်သူစေုံမှာလို့ရှိသေးတယ်ဟောကက်မရသေးဘူးနော်သူအနေနဲ့စေုံစက်ဖြစ်လို့ရှင်တော့အမန်ကရှောက်တယ်ရှောက်ပါလေအမျိုးသမီးဆိုတော့အမန်ကရှောက်တယ်သူကရနိုင်တဲ့ခြေရှိတယ်အခုကအမန်ကပေးပါတယ်စေုံထောက်ထားရှိလို့ရှင်အမန်ကပေးဖို့အတွက်ကိုသူကမူချထားပြီးစေုံတက်ရတယ်စေလာထောက်တယ်အမန်ကစေလာထောက်တာရှိလို့ရှင်အမန်ကပေးရမယ်ဆိုတော့မူချထားတယ်ဆိုစေလာထောက်တာရှိမှပြင်လို့ရပါပါလေ
အခုဆိုရင်အာမခံနဲ့အပြင်မှာတရားရင်ဆိုင်နေရတဲ့သူ19ဦးရှိပြီဖြစ်တယ်လို့အချုပ်ထဲမှာတရားရင်ဆိုင်နေရသူ48ဦးကျန်နေပါသေးတယ်။ကျောင်းသားတချို့ကတော့အာမခံရှုပ်လို့ရပေမဲ့အာမခံမလျှောက်ကြပါဘူး။ဒီကနေ့မှာတော့စေယုံကနေတရားရုံးကိုမလာနိုင်တဲ့ကျောင်းသား2ဦးရှိနေတဲ့အတွက်အမှုမဖြစ်ဘဲလာမဲ့ဒီဇင်ဘာလ1ရက်နေ့ကိုထပ်မံချိန်းဆလိုက်တယ်လို့ဆိုပါတယ်
။စေယုံက9ယောက်ကျန်နေတယ်။9ယောက်ကျန်နေတဲ့အတွက်မှာဟိုမျိုးမြဆိုင်ရဲ့ကိုသိန်းရဲ့ကစေယုံကျက်ရတယ်။အဲသူတို့ကအောက်ရုံးမှာညနေတရားရုံးမှာရှင်းနေပါပါအောင်ပြန်ပြီးရင်သိမ်းလာတဲ့ကြောင့်သူတို့နဲ့သူတို့တက်လိုက်ပြီးရှင်းနေပြောင်းအောင်ရှိဖြစ်နေတယ်။ရှင်းနေတော့ရှင်းနေတော့သူကစေယုံတက်တော့ဒီလိုက်ကြောင်းရှိတယ်မရောက်နိုင်ဘူး။အဲတော့ရှင်းနေလည်းမရှိဘူး။ကျေခံလည်းဖြစ်ကြအမှုမဖြစ်ဘူး။အဲတော့ပြန်ရပတ်သက်ပြီးတော့တရားရုံးကအမှုမဖြစ်တဲ့ကြောင့်လာမယ့်ရုံးကြီးမှာအဲ့ဒီနေရာနဲ့ပတ်သက်ပြီးတော့ဟိုရှင်းရှင်းဆောင်ရွက်ဖို့ဆိုပြီးတော့အမှုကိုတရားရုံးပြန်ချင်းလိုက်တယ
်။လက်ရှိမှာတော့တရားရီတရားရုံးမှာတရားလိုဖြစ်တဲ့ရဲမှုဖုံးမြင့်ကိုကျောင်းသားတွေဘက်ကရှင်းနေရှင်းဦးကအလှည့်ကျစစ်ဆေးမေးမြန်းနေတာဖြစ်ပါတယ်။ ကျောင်းသားတွေကိုရိုက်နဲ့ဖမ်းဆီးခဲ့တဲ့နေ့ကအခင်းဖြစ်နေချိန်မှာတာဝန်ရှိသူတွေကတမိန့်နဲ့တတန်နဲ့တတ်မှတ်အမိန့်ပေးကိုကဲနိုင်ခဲ့ခြင်းမရှိခဲ့တဲ့အပြင်ရဲဝန်နှန်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြေရှင်းရမှာညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါတတ်မှတ်ချက်တွေနဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာကိုတွေ့ရှိရတယ်ဆိုပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကလည်းထုတ်ပြန်ခဲ့တာပါအာဏာပိုင်တွေဘက်ကတော့ကြည်စဲဥပဒေကိုချိုးပေါက်တဲ့အတွက်ကျောင်းသားတွေကိုအရေးယူဆောင်ရွက်ခဲ့ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမမင်းမြန်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကာကွယ်ရေးဦးစီးချုပ်ကိုအင်တာနက်စာမျက်နှာပေါ်မှာတရော့ခဲ့မှုနဲ့ဖမ်းဆီးခံရတဲ့တချစ်သမီးခေါ်မချောဆန်နီထွန်းကိုဒီကနေ့ရုံးထုတ်သားမှလည်းအမခံလျှောက်ထားချက်ပယ်ချခံရသလိုအတရေဖြတ်မှုဆွဲဆိုချက်ပလတ်ပေးဖို့လျှောက်လဲချက်ကိုလည်းပယ်ချခံရပါတယ်။အမျိုးသမီးရဲမေရီအဆောင်ရှောင်းတဲ့တရားရုံးကိုရောက်ရှိလာတဲ့ဖန်စီခန်ချစ်သမီးခေါ်မတ်ချောစန်နီထွန်းကတော့တရားဥပဒေဟာဒဏ်ညွန်ညင်းမြမှုမရှိဘူးဆိုပြီးတရားရုံးပြင်ပမှာဝေဖန်ပြောဆိုသွားပါတယ်။မတ်တင်ကြီးထိုက်ကစူးစီတင်ပြထားပါရရှင်
။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဓာတ်ပုံကိုလူမှုကွန်ရက် Facebook စာမျက်နှာမှာတရော်လောင်ပြောင်ခဲ့တယ်လို့ဆွဆွဲခံရပြီးဆက်သွယ်ရေးဥပဒေပုံမှာအသေးရေဖြတ်မှုလို့နဲ့တရားစွဲဆိုဖမ်းဆီးခံရသူချစ်သမီးခေါ်မချောစန်ဒီထွန်းကိုမူပင်တရားရုံးမှာဒီကနေ့၅ချိန်မြောက်ရုံးထုတ်ပါတယ်။ဥပဒေချောင်းရအသေးရေဖြတ်မှုကိုကိုစားစွဲဆိုခွင့်မရရှိဘူးဆိုပြီးတရားစွဲဆိုခံရသူချစ်သမီးခေါ်မချောစန်ဒီထွန်းရဲ့ရှင်းနေကဒီပုံမှကိုပတ်လပ်ပေးဖို့လျှောက်ထားချက်ကိုမူပင်တရားရုံးကပယ်ချပါတယ်။တရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်အောင်ကအခုလိုပြောပါဗျ။ချစ်သမီးကို
ရုံးတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ဒီကနေ့အမှုကျွန်တော်တို့အာမခံလျှောက်တယ်အာမခံလည်းတွေ့တယ်နော်နောက်တစ်ချက်ကကျွန်တော်တို့ကနေပြီးတော့ပုံမှန်900ဟာမမြောက်ပါဘူးအဲ့ဒါလည်းသူကသူကလက်မခံဘူးကျွန်တော်တို့ပြည်နာကိုတွေ့တယ်ဒါတော့ကျွန်တော်တို့ကပြန်လာခဲ့တာဟုတ်လားအထူးကြောင့်ကတော့ကျောစတိဆုံးကိုရှင်းအောင်ပြင်ပေးပါဆိုလို့ရှင်းအောင်ဆုံးပေးပါလို့ပြတာတယ်အဲ့ဒါကိုမူဝေးလုပ်မပေးဘူးဗျအဲ့တော့လုပ်မပြီးတော့ခင်းမ
ချစ်သမီးခေါ်မချောစန်နီထွန်းကိုအောက်တိုဘာလ12ရက်နေ့ကဖမ်းဆီးစဉ်ကတည်းကအချုပ်နဲ့ထိန်းသိမ်းထားတာဖြစ်ပြီးအကျဉ်းထောင်ထဲမှာချင်းထောင်အသုံးပြုခွင့်တောင်မရပါဘူးဒီကနေ့မှာတော့ချစ်သမီးခေါ်မချောစန်နီထွန်းကိုအမျိုးသမီးရဲမေတွေအဆောင်ရှောင်းနဲ့ရုံးထုတ်ခဲ့ပြီးရုံးထုတ်ကိုလာရောက်ကြသူတွေလည်းဒါဇင်နဲ့ချီပြီးရှိခဲ့ပါတယ်တရားရုံးချားနာမှုအပြီးမချောစန်နီထွန်းကိုအချင်းထောင်ကိုရဲမေအဆောင်ရှောင်းနဲ့ပြန်လဲခေါ်ဆောင်သွားချိန်မှာပဲချစ်သမီးခေါ်မတ်ချောစန်နီထွန်းကအခုလိုပြောခဲ့ပါတယ
်။တရားဥပဒေကကိုပြည်ကျန်တဲ့လူပြည်လို့ရတယ်။ကိုမပြည်ကျန်တဲ့လူမပြည်လို့မရ
ဘူး။တမရော်ကာခွေရေးဦးစီးချုပ်ဖိုးချုပ်မှုကြီးမြောက်လှန်ရဲ့ဓာတ်ပုံကိုလူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တမရော်အရာရှိတွေကတရားလိုပြုပြီးချစ်သမီးခေါ်မချောစန်နီထွန်းနဲ့ကိုပက်ထရစ်ခွန်ချာလီတို့ကိုဖမ်းဆီးထားတာဖြစ်ပါတယ်။နှစ်ဦးစလုံးအချုပ်နဲ့တရားရင်ဆိုင်နေရဆဲလည်းဖြစ်ပါတယ်။တမတော်အရာရှိတွေနဲ့တရားရင်ဆိုင်ရတဲ့အခြေအနေကိုတော့တရားလွှတ်တော်ရှင်နေဥရောပဆောင်းကအခုလိုပြောပါတယ
်။တမတော်နဲ့ပတ်သက်တဲ့အမှုဆိုတော့တောင်းကြောင်းတော့ရတာလည်းဖြစ်ပါတယ်။တော့ဒေါ်တမတော်ကိုထိခိုက်တဲ့ပုံမကြီးဆွဲတင်တဲ့ကိစ္စကြတော့ဘာမှမဖြစ်ဘူး။ချောစန်နီထွန်းတို့ခွန်ချာလီတို့ဘောင်ဘောင်ဆောင်းတာတရားဥပဒေကတပြည်းမဖြစ်ဘူးပြောမယ်ဆိုတရားမျှတမှုဟာဥပဒေထိုးမမှုအထောက်ပြုတယ်နော်ဥပဒေတည်းမဖြစ်စေလူလက်ခံရမှာပဲဆိုတော့ဘောင်ဆန်းကြီးရဲ့အစိုးရပေါ်လာမှာပဲအဲ့ဒီတရားမျှတမှုဝိုင်းဝန်းပြီးရှာဖွေရမယ်
ကိုပက်ထရစ်ခွန်ဂျာလီရဲ့အာမခံလျှောက်ထားချက်ကိုလည်းမနေ့ကရုံးထုတ်မှာထပ်ပြီးတော့ပေးချထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကိုတရော်လောင်ပြောင်ခဲ့တယ်လို့ဆွဆွဲပြီးပက်ထရစ်ခွန်ဂျာလီနဲ့မချောစန်နီထွန်းတို့ကိုအချုပ်နဲ့တရားရင်ဆိုင်နေချရတာဟာတလကျော်သွားပြီလဲဖြစ်ပါတယ်။တမရကြီးဆိုတဲ့စကားလုံးကိုတုံ့နှုံပြီးကြပြားရေးခဲ့တာဟာတမရဦးသိန်းစိန်ကိုရည်ရွယ်ရေးသားတာလို့ဆွဆွဲပြီးကြပြားဆရာမောင်ဆောင်ခခေါ်ကိုအောင်စီသူကိုလည်းဆက်သွယ်ရေးဥပဒေပုံမှန်နဲ့ဖမ်းဆီးထားပါတယ်ရှင်။
မတင်ကြီးထိုက်စူးစီးတင်ပြသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းတန်လွှင့်အစီအစဉ်တွေကိုအင်တာနက်ကနေအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ24ရက်အင်္ဂါနေ့ညနေခင်းစီစဉ်တွေကို American ပြည်အောင်စုမျိုးရော Washington DC ကနေ line to meter 25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတို့ချက်စီစဉ်မှာနားဆင်ရမှာကတော့
လူကြီးစီဥက္ကဋ္ဌစီသွားပြီးတော့မှဒါသာသွားတွေ့တဲ့ခါကျတော့ဥက္ကဋ္ဌနဲ့ပြီးတော့သူသိချင်းနဲ့တန်တားလေးတွေမေးများစုံစမ်းကြည့်ပြီးတော့မှသူကနေပြီးတော့တောင်ကြီးကပြင်းနေဟုတ်ကဲ့ဗလန်တော်လာမိကြတဲ့ခါကျတော့
တအန်းပလောင်အမျိုးသားပါတီကိုယ်စားလှယ်လောင်းဦးညီစိန်ပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲသွေးဆုံမင်းမြတ်ခနဲ့တည်င်းဆောင်မာတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ခုအရင်ဆုံးတော့တည်င်းဆောင်မာတပုတ်ကိုအရင်ဆုံးတင်ပြပါမယ်2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရအဖွဲ့မှမဟာမိတ်တိုင်းရင်းသားပါတီတွေအနေနဲ့ပူးပေါင်းပါဝင်ဖို့ဆန္ဒရှိနေကြပါတယ်NLD ပါတီဖက်ကတော့အစိုးရအဖွဲ့ဘလို့ဖွဲ့မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးနေတာရှိပေမဲ့မဆုံးဖြတ်ရသေးဘူးလို့ပြောပါရယ်။တရင်အပြည့်စုံကတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရယ်ရှင်
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနေနဲ့အမျိုးသားပြန်လည်တင်မြေကြီးကိုဦးစားပေးလှုပ်ဆောင်မယ်လို့ယူဆရတာမို့ NLD ပါတီအနေနဲ့အစိုးရဖွဲ့တဲ့အခါလက်ရှိအနိုင်ရထားတဲ့မဟာမိတ်တိုင်းနာပါတီတွေကိုလည်းနေရာပေးတင်တယ်လို့ညီညွတ်သောတိုင်းနာလူမျိုးများမဟာမိတ်အဖွဲ့ UNE ရဲ့နိုင်ငံကဦးကြီးတောင်ကပြောပါရယ်။အဲ
ဆရာနေရကျွန်တော်လည်းဒီလိုဆိုဒီလိုဆိုတော့လည်းနေရာဆိုတော့ဒီခွင့်ရမယ်အစိုးရကလည်းပဲပြခွင့်ရမယ်ဆမ္မတလည်းဒီနေရာဖြစ်မယ်ဒါလို့အခြေအနေမျိုးမှာအမျိုးသားပြန်လေပြင်းပြင်းရေးကိုဝတီပြီးတော့အနေရတိုင်းတော့ပါတီတဲ့ကအစိုးရနေရာပြဖို့ရှိနေမှာကျတော့ပါတဲ့ဒီကောဒီသူစမနာနေရာမှာတဲ့ဒီအစိုးရဖွဲ့တဲ့ခါတဲ့ဒီနေရာပြေးမယ်ဆိုရင်ပါတဲ့ဒီအဲကျပေါ်လာမယ်ဆိုရသည်တိုင်းရပါပြန်နဲ့ပူပေါင်းဖွဲ့စည်းတဲ့အစိုးရအနေနဲ့ပုံဖို့ပုံထွက်ကောင်းမယ်
2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရထားတဲ့ NLD ပါတီအနေနဲ့စိတ်ကြိုက်အစိုးရဖွဲ့ခွင့်ရှိတာမို့တိုင်းနာပါတီတွေနဲ့ပူးပေါင်းမလားဆိုတာကတော့ခက်မှန်းရခက်တယ်လို့သူကဆက်ပြောပါတယ်
။ဟုတ်ကဲ့သဘောကျတယ်ပုံပေါ်များနဲ့ဒီနေ့တွေကပဲဒီအချိန်ကပဲဒီကြာကြာပါတီဖွဲ့စည်းညာကပဲဒီတက်ကြလို့ဖွဲ့နိုင်တဲ့အနေအထားရှိတော့ကျွန်တော်တို့ကလည်းတိုက်တွန်းဖို့ပြောဖို့ကနေနေတော့ဖြစ်ပါတယ
်2015ရွေးကောက်ပွဲရလဒ်ကိုအခြေခံပြီးအမျိုးသားပြည်လည်တင့်မြည်ကြီးကိုဘလို့အကောင့်ထဲဖုံမလဲဆိုတာနဲ့ပတ်သက်လို့ညီညွတ်သောတိုင်းနာလူမျိုးများမဟာမိတ်အဖွဲ့ UNE နဲ့မိဘအဖွဲ့စည်းတွေနိုဝင်ဘာ23ရက်နေ့ကတွေ့ဆုံခဲ့ကြပြီး2015ရွေးကောက်ပွဲအနိုင်ရ NLD ပါတီနဲ့လည်းမကြခင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရအဖွဲ့မှာမဟာမိတ်တိုင်းနာပါတီတွေပါဝင်ဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးနေတာရှိပေမဲ့မဆုံးဖြတ်ရသေးသလိုအာဏာလွဲတောင်းရင်းနဲ့ပတ်သက်လို့တေချာတဲ့အချိန်ကြာမှဒီကိစ္စတွေတေချာပြောတင်တယ်လို့NLD ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်
။အဲ့ဒီဟာမူဝါဒနဲ့ဆိုင်တယ်။အင်္ဂါတို့သီရိယာရီတော့ရှိတယ်မဆုံးဖြတ်သေးဘူး။အဲ့တော့မဆုံးဖြတ်သေးခင်မှာမပြောချင်ဘူး။အခုက transition ပြီးလို့သူကဖွဲ့ခွင့်ရတော့မှအဲ့ဒါကြီးသိနေဖို့ကောင်းတယ်။ transition မှာဒီကဒီဘာမှမလုပ်နိုင်မပြောနိုင်နေတယ်ဟုတ်။အဲ့ဒါအစိုးရဘက်ကလုပ်ရမှာ
တိုင်းနာရီရဲ့တန်းတူညီများမှုကိုပိုင်ပြဋ္ဌာန်းခွင့်ကိုအလေးမထားရင်ဘယ်အစိုးရကိုမဆိုအတိုက်ခံလုပ်မှာဖြစ်ပြီးဒေါ်ဆန်းစုကြည်အနေနဲ့တိုင်းနာအရေးကိုဦးစားပေးတယ်ဆိုရင် သမရသမရောကောက်ကြီးဦးစီးချုပ်လူနဲ့မတွေ့ခင်မှာ NLD နဲ့မဟာမိတ်ဆက်ဆံရေးရှိခဲ့တဲ့ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPP အဖွဲ့ဝင်တွေနဲ့လည်းတိုင်ပင်တင်တယ်လို့ရှမ်းတိုင်းအနာမြဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကပြောပါတယ်
။ကျွန်တော်တို့ကတော့ဒီတိုင်းနာအားလုံးရဲ့ကိုယ်ပိုင်တပ်ထမ်းခွင့်ကိုယ်ပိုင်ရည်တည်ခွင့်ပေါ့နော်။ကိုယ့်ဒီမှာကိုယ်ဖန်တီးခွင့်ဆိုတဲ့အချက်ပေါ်မှာမူတည်ပြီးတော့မှလည်းဆိုရနိုင်မယ်ဆိုအဆင့်တစ်ယောက်ဆက်ဆံသွားဖို့ရှိတယ်။အဲ့ဒါတိုင်းနာခွင့်ရေးနဲ့ကိုယ်ပိုင်တပ်ထမ်းခွင့်ကိုအလေးမထားဘူးဆိုလို့ရှိရင်တော့ဘယ်ဖွဲ့စည်းနဲ့မဆိုကျွန်တော်ကအတိုက်ခံပြုသွားရမယ်နေထိုင်ပဲရှိပါတယ်။အဓိကတော့ NLD နဲ့မှမဟုတ်ပါဘူးဘယ်ဖွဲ့စည်းနဲ့မဆိုပါတော့တိုင်းလာရဲ့ခွင့်ရေးကိုအလေးမြတ်ထားမယ်ဆိုလို့ရှိရင်တော့ကျွန်တော်ကလက်မတွဲနေတဲ့အကြောင်းမရှိတော့ဘူး။အဓိကကျွန်တော်ရဲ့ယူဆချက်ကတော့ NLD နေနဲ့အတော်နဲ့သဟဇရာပြန်ပေါ်ရမှာပေါ့နော်။လက်တွဲဖို့လိုအပ်တယ်။ဒါပေမဲ့ NLD နဲ့တမတော်နဲ့သဟဇရာပြန်အောင်တွဲဖို့ချက်မပြတ်လို့ရတယ်အရှင်းမပြေဘူး။
မကြသေးခင်ကကျင်းပခဲ့တဲ့2015ရွေးကောက်ပွဲမှာ1990ရွေးကောက်ပွဲတုန်းကလိုပဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ်ဆက်ဆံရေးရှိတဲ့ CRPP အဖွဲ့ဝင်ပါတီအများစုတကြောပြန်အနိုင်ရရှိထားတာလေးဖြစ်ပါရဲ့ရှင်
။မမြင်မြင်ခိုင်တင်ပြသွားရပါရှင်။ခုတော့အမျိုးသားစီမံကိန်းဆောင်ရွက်မှုအစည်းအဝေးခန်းစားသတင်းတင်ပြပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီးလွတ်တော်တင်းတဲ့အစိုးရတည်တည်ရပေါပေါလာဖို့ရှိနေချိန်မှာပဲပြီးခဲ့တဲ့2014-2015ဘဏ္ဍာနှစ်မှာအမျိုးသားစီမံကိန်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။၅နှစ်တာကာလအတွင်းအစိုးရလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေကိုအကျဉ်းချုပ်ဖော်ပြထားတဲ့အမျိုးသားစီမံကိန်းဆောင်ရွက်မှုအစည်းအဝေးခန်းစားကိုဒီကနေ့ကျင်းပတဲ့လွတ်တော်ရင်ကိုယ်စားလှယ်တချို့ကဝေဖန်ခဲ့ကြတာပါ။အပြည့်စုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကအစိုးရရဲ့2014-2015ဘဏ္ဍာရေးနှစ်အမျိုးသားစီမံကိန်းဆောင်ရွက်မှုအစဉ်ကန်စာကိုလွှတ်တော်မှာတင်သွင်းခဲ့ပါတယ်။တင်သွင်းခဲ့တဲ့အစဉ်ကန်စာအပေါ်မှာလွှတ်တော်မှတ်တွေကအစိုးရရဲ့လှုပ်ဆောင်ကဲမှုတွေနဲ့ပတ်သက်ပြီးတော့ဒီကနေ့လွှတ်တော်မှာဝေဖန်ပြောဆိုလိုက်တာပါ
။ပြည်ထောင်ကြခံနေရတဲ့အကျဉ်းသားများအားလူငင်းချမ်းသာခွင့်ပေးခြင်းအားပြုမြင်ပြောင်းလဲရေးမဟာဗျူဟာဖြစ်တဲ့နိုင်ငံရေးပြုမြင်ပြောင်းလဲမှုလို့ယူဆပါလိမ့်မယ်။ပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားများလွတ်မြောက်မှုအရေးအတွက်အလွန်နှဲတဲ့အချက်နဲ့ထောင်ထဲမှာနိုင်ငံရေးအကျဉ်းသားများကြံရှိနေခြင်းအားအမျိုးသားပြန်လည်တည်မြဲရေးနဲ့ရင်းညာစီရေးမှုကိုမျက်ကွယ်ပြုနေတဲ့ကဲ့သို့ဖြစ်နေပါတယ်။စရုပ်ဒဏ်မိုင်းနိုင်ဖြစ်တဲ့သတင်းမီဒီယာအတွက်အကန့်အသတ်များကိုပပျက်ခြင်းအပြောင်းလဲတည်ရအနေနဲ့ဖော်ပြထားပြီးမလို့ပြည်သူလူထုအတွင်းကိုဓာတ်ရိုက်ရောက်စေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ခွင့်များမှာပုတ်ကလင်ကများအနေနဲ့လွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်များပဲဗီဇရများသာထုတ်လွှင့်ခွင့်များရရှိနေခြင်းဟာဆိုရင်လည်းအမှန်တကယ်ပြုမြင်ပြောင်းလဲမှုဖြစ်တယ်လို့မဆိုတာပါဘူး
။တကွမြို့တင်မြောက်ပိုင်းမဲဆန္ဒနယ်ကဒေါက်တင်ရွယ်ဦးကကုလိုဆိုရရဲ့နိုင်ငံရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်မှာဝေဖန်ထောက်ပြခဲ့တာဖြစ်ပါတယ်။ဒီစင်ကစားမှာအခန်း10ခန်းပါဝင်ပြီးတော့ဒီထဲမှာဆိုရရဲ့ဝန်ကြီးဌာနအသီးသီးရဲ့လှုပ်ဆောင်မှုတွေကိုဖော်ပြထားတာဖြစ်ပါတယ်။ကဏ္ဍအသီးသီးမှာလက်တွေ့ထပ်ပုံမူတဲ့အောင်မြင်မှုတွေကိုဆိုရကအစင်ကစားမှာထည့်သွင်းထားတယ်လို့လွှတ်တော်မှတ်တွေကဒီကနေ့ဝေဖန်ခဲ့တာပါ။ဇဘူသီရိမဲဆန္ဒတွေကဒေါ်ဆန္ဒမင်းကလည်းဆိုရအုပ်ချုပ်ရေးပိုင်းလှုပ်ဆောင်မှုတွေကိုကုလိုဝေဖန်ခဲ့ပါတယ်။
အုပ်ချုပ်ရေးနဲ့စီမံခန့်ခွဲမှုစနစ်ပြုပြင်တောင်းလဲမှုတွေကိုပေါ်ပြထားရမှာလေ။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့တန်ရှင်းသောအစိုးရဖြစ်ရေးအတွက်ထိရောက်သောဆုံးဖြတ်ချက်များချမှတ်ခြင်းနဲ့စွမ်းရည်ပြည့်အကောင့်တွေပေါ်ခြင်းလို့ပေါ်ပြထားတော့လေ။အမှန်တကယ်ကဏ္ဍအားလုံးကိုလှုပ်ဆောင်ပေးနိုင်ခြင်းမရှိတာကိုတွေ့ရပါတယ်။ဥပမာအားဖြင့်ယခုချိန်ထိလယ်သမားတွေရဲ့နေရာမြေပိုင်ဆိုင်မှုပုံစံခုနှစ်ထုတ်ပေးဖို့ကိစ္စတွေစကြက်မြေတွေကိုလေယာမြေဖြစ်တောင်းလဲပေးဖို့ကိစ္စတွေမှာဆိုရင်တိုင်းဒေသကြီးအစိုးရတွေကယခုအချိန်ထိပြည့်ပြတ်အောင်ဆောင်ရွက်ပေးခြင်းတာဝန်ယူပေးခဲ့ခြင်းလည်းမရှိသေးပါဘူး
။ဝေကြီးကဏ္ဍပိုင်းမှာလည်းမြမကြံ့ွေတံမှုကြဆင်းလာခြင်းပေါ်မှာဘူပန်လုတ်ပန်ခွင့်လွတ်လပ်မှုမရှိတာလုတ်ကန်ခွင့်ဆွတ်ဆောင်ရေးကြဆင်းလာလို့ကြောင့်ဖြစ်တယ်လို့ဒေါ်ဆန္ဒမင်းကဝေဖန်ထောက်ပြခဲ့ပါတယ်။ပလဲမဲဆန္ဒနယ်ဒေါက်ခင်မွေးလွင်ကလည်းအစိုးရရဲ့စီးပွားရေးလှုပ်ဆောင်မှုတွေအပေါ်မှာအခုလိုဝေဖန်ထောက်ပြခဲ့ပါတယ်။
ကျမတို့တိုင်းပြည်ရဲ့စီးပွားရေးခြေနေကို GDP ကိန်းဂဏန်းနဲ့ရတော့အားရကျင်းနေပွဲဖြစ်ပါတယ်။ 8.5 ခိုင်နှုန်းထိကို GDP တိုးတက်နိုင်မှုရှိပါတယ်။လက်တွေ့မြန်မာစီးပွားရေးခြေနေကိုသုံးသပ်ကြည့်တဲ့အခါမှာတော့တိုင်းပြည်ဘတ်ဂျက်ကလုံငွေပြ၊ပုံသွယ်မှုကလုံငွေပြ၊ငွေကြေးပေါင်းပါမှုကမြင့်တက်၊အမေရိကန်ဒေါ်လာဈေးကတဟုန်တိုးတက်စတဲ့ခြေနေရရဟာအားရကျင်းနေပွဲမဖြစ်တာကိုလည်းတွေ့နေရပါတယ်။ယခုဒုတိယ6လပတ်မှာလွန်စွာဆိုးရွားနေရတာကတော့ကြီးခဲ့တဲ့နှစ်ထက်ကျ80ဘီလီယံခွန်ငွေငွေကျော်နေနေခြင်းပဲဖြစ်ပါတယ်အခွန်ဆိုင်ရာသိပညာပေးဆွေးနွေးမှုတွေကိုလည်းဌာနကနေပြီးတော့မှဆောင်ရွက်နေကြောင်းကိုလည်းဖော်ပြထားပါလေလက်တွေ့မှာကြတော့ယခုလိုမျှော်မှန်းသလိုဖြစ်မလာခြင်းဟာနိုင်ငံရဲ့ဘတ်ဂျက်လုံငွေပြမှုဟာပုံမဆိုးဝါလာမှာပါ
ဆိုရကတင်ပြခဲ့တဲ့အစဉ်ခံစားမှာနိုင်ငံတွင်းလှုပ်ဆောင်နေတဲ့ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်မှုတွေကအများအပြားသတ်မှတ်ပမာဏထက်အောင်မြင်မှုရနေတယ်လို့ဖော်ပြပါရှိပါတယ်ဒါပေမဲ့အခွန်ကောက်ခံမှုမှာတော့အရင်ဘာနာနှစ်ထက်ဘီလီယံပေါင်း800ကျော်ယော့နေနေတယ်လို့တော့ဖော်ပြပါရှိထားပါတယ်ဒီထဲမှာဆောက်လုပ်ရေးဝန်ကြီးဌာနဟာအတိုးတက်ဆုံးဝန်ကြီးဌာနအနေနဲ့ဖော်ပြထားတာပါ ပါငါစွမ်းအင်လေယာတတ်ထုနဲ့တစ်တောစတဲ့ခန္ဓာတွေမှာ90အကန့်လုံးနီးပါးဆောင်ရွက်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒီထဲမှာလက်စစ်ခန္ဓာတစ်ခုတည်းသာတမရကန်နှုံးထက်ရောနေနေတာရှိတယ်လို့ဆိုရကဖော်ပြထားပါတယ်။ဝန်ကြီးဌာနတွေရဲ့လုပ်ငန်းဆောင်ရွက်ချက်တွေအရအောင်မြင်မှုတွေရထားတယ်လို့ဆိုရကဖော်ပြထားပေမဲ့ဒီဝန်ကြီးဌာနအတီးတီးရဲ့စီမံကိန်း84ခုမှာတမချိန်အတွင်းမပြီးစီးနိုင်တဲ့ကြောင့်လဲအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတွက်ဒီစင်ခန်းစားဟာလက်တွေ့ဖြစ်နေတဲ့ပကတိအခြေအနေထက်ကျော်လွန်ပြီးတော့ဟန်ပြသဘောဖြစ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ကထောက်ပြဝေဖန်နေကြပါလားခင်ဗျာ
။ကိုစီတူပါရှင်။ VOA TV ဗီဒီယိုမြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေတွေ့ဆုံမေးမြန်းခန်းတွေကိုတင်ပြတဲ့ရွေးကောက်ပွဲဆိုင်ရာ2စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအားပေးတဲ့ဥပဒေတွေနဲ့ကိုလိုနီခေတ်လက်ကျန်ဖိနှိပ်ရေးဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်နာမျိုးတွေကိုအဓိကထားလှုပ်ဆောင်ခြင်းအပြင်လူအခွင့်အရေးအားပေးမြင့်တင်မှုတွေလှုပ်ဆောင်သင့်တယ်လို့ HRW လူအခွင့်အရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အခြေစိုက် HRW လူအခွင့်အရေးအဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robinson ကိုကိုသားညိုကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
မစ္စတာဖီရော်ဘတ်ဆန်ခင်ဗျာအရင်ဆုံးမေးချင်တာကအခုဒီရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းလူခွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာဘာတွေများတွေ့ထားပါလဲ
Well what we saw was an opportunity for the people of Burma to really say and express their views about how they want to be
ဒီမှာပြည်သူတွေအနေနဲ့သူတို့လိုချင်တဲ့အစိုးရပုံစံကိုလွတ်လပ်စွာထုတ်ဖော်ပြောခွင့်ရတဲ့ခွင့်လန်းတစ်ခုပါအကြောင်းဖတ်မှုတွေဖြစ်လာမှကိုကျွန်တော်တို့စိုးရိမ်မကင်းရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမျိုးတွေမတွေ့ရဘဲနဲ့တကယ်ကိုငြင်းငြင်းချမ်းချမ်းဖြစ်ခဲ့ပါတယ်ဒီလိုရွေးကောက်ပွဲမျိုးဖြစ်လာတာဟာမြန်မာပြည်သူတွေအနေနဲ့အတော်လေးစိတ်ရှိလက်ရှိနဲ့အချိန်တော်တော်ကြာကြာကလေးကကြိုးပမ်းမှုတွေရှိခဲ့လို့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စလွတ်တော်တဲ့စစ်တပ်က25ရာခိုင်နှုန်းဝင်ယူနေတဲ့ကိစ္စဖွဲ့စည်းပုံရဒေါန်ဆန်းစုကြည်တမရမဖြစ်နိုင်ဘူးကန့်တတ်ထားတဲ့ကိစ္စစတဲ့စနစ်တွေနဲ့ပတ်သက်လို့တော့စိုးရိမ်မကင်းဖြစ်စရာတွေရှိနေတော့မှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာနိုင်ငံတကာစံနှုန်းတွေနဲ့လည်းမညီညွတ်ပါဘူး
The 2008 Constitution whichis not in line with international human rights standards.
Yugoboy kala twa ma lu ne su khu yi ne patat lo yo blu myin ma le.
Well, I mean what we saw was even in ethnic minority areas strong support for
the Dayin da lu ne su niya re ma ba myo da democracy phwe chuk ku apye wa thauk khan ja da chan lo twa ya wa le. Nan ne du yo shoun de du ba kaung song yat di ja bi lo du du ka pu paung saung ya twa nai bu yee ji wa le. Lu khu yin kaisa ya ha lu ne su lu myo re ye chi ni ne le patat saung ne mu re shi wa le. Sit tat ne du ro yin sain niya de chi ni sit tat ga du ro paw pi mu sat san ni de chi ni re ku phie shin pe wo lo ba le.တိုင်းဒေသလက်နက်ကန်တွေနဲ့ပြစ်ခတ်ရဆေးကိစ္စတွေမှာကျွန်တော်တို့ပြောဆိုဆောင်ရွက်မှုမရှိပါဘူးလူခွင့်ရင်းနဲ့ပတ်သက်လို့ပဲကျွန်တော်တို့ဘက်ကပြောဖို့ဆိုဖို့ရှိပါတယ်လူတိုင်းလူတိုင်းရဲ့သူတို့ရဲ့ခွင့်ရေးတွေခံစားပိုင်ခွင့်ရှိပါတယ်ဘယ်လိုအုပ်စုမျိုးကလာလာဘယ်လိုလူမျိုးနွယ်စုကလာလာကိုယ့်ကိုယ်ယုံကြည်တဲ့ဘာသာဘယ်လိုဖြစ်နေပါစေလူသားအလုံးရဲ့အခွင့်အရေးကိုလေးစားဖို့လိုပါတယ်
have to be respected in the same way whatever group they come from whatever religious beliefs they have to be respected fully and completely
အခုဒီရွေးကောက်ပွဲနေ့ကိုစောင့်ကြည့်ခဲ့တယ်ဆိုတော့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိပါလား
well what we saw was an election that on the day of the election
ရွေးကောက်ပွဲနေ့ကိုကြည့်မယ်ဆိုရင်ရေဘူးအပြင်အလုံးချောချောမှုမိပါပဲရွေးကောက်ပွဲတာဝန်ရှိသူတွေဟာလည်းသူတို့လုပ်ရမယ့်လုပ်ငန်းတွေအပေါ်မှာမှန်မှန်ကန်ကန်ဆောင်ရွက်ခဲ့ကြပုံရပါတယ်တချို့နေရာတွေမှာဆိုရင်တော့မဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့စိုးရိမ်စရာတွေတော့ရှိခဲ့ပါတယ်။ဥပမာဆိုရင်လိုင်းသားယာမြို့နယ်အတွင်းကစစ်မှုဇုံတွေမှာမြန်မာပြည်အနှံ့ပြားကလာရောက်အလုပ်လုပ်ကန်နေတဲ့သူတွေရှိပါတယ်။သူတို့တွေမဲပေးခွင့်မရကြပါဘူး။ဒါပေမဲ့အခြေအနေတစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့ဒီကိစ္စတွေဟာမပြောပါလောက်ပါဘူး။ရွေးကောက်ပွဲတစ်ခုလုံးစနစ်တကျဖြစ်ခဲ့ပါတယ်။ဒါကြောင့်ရွေးကောက်ပွဲကြီးဟာအတော့ကိုချောချောမွေ့မွေ့ရှိခဲ့တယ်လို့ပြောရပါလိမ့်မယ်။
But by and large those were small things they weren't something that was systematic yeah. And so our feeling was that the election went very well
လူခွေရေးချင်းနေတဲ့ပတ်သက်လို့မေးချင်ပါတယ်နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့ဆိုပြီးတော့မြန်မာလူခွေရေးကော်မရှင်အနေနဲ့မြန်မာဆွေးနွေးကိုပြီးခဲ့တဲ့တပတ်နှစ်ပတ်တုန်းကမြစ်တိုက်ခံခဲ့တာရှိပါတယ်ဒါပေမဲ့အခုနှစ်အပိုင်းခြားတွေမှာနိုင်ငံတကာဆွေးနွေးတွေဘက်ကတော့နိုင်ငံရေးကျင်းသားဆိုတဲ့ကိစ္စကိုခက်ဆစ်ဆိတ်နေတာသတိပြုမိပါတယ်ဒီပုံမှန်ဘယ်လိုယူဆပါလဲ
Well, we would support the call of the Myanmar National Human Rights Commission for all political prisoners to be released.
နိုင်ငံရေးကျင်းသားအားလုံးလွတ်ပေးဖို့ဆိုတဲ့မြန်မာလူခွင့်ရေးကော်မရှင်ရဲ့တောင်းဆိုချက်ပေါ်မှာကျွန်တော်တို့အပြည့်အဝထောက်ခံပါတယ်။ဒါအရေးကြီးတဲ့အချက်ပါ။ဒါပေမဲ့လို့လာမယ့်အချိန်ဒီပေါ်မှာကော်မရှင်အဖွဲ့ဝင်တစ်တွေရွေးချယ်ပြီးတဲ့အခါမှာတရားလွတ်လပ်ပြီးတော့ဗတ်လိုက်မှုကင်းတဲ့အဖွဲ့အစည်းအဖြစ်လုပ်ငန်းဆောင်တာတွေဆောင်ရွက်ဖို့ကိုပဲကြည့်ရပါလိမ့်မယ်။ဒါ့အပြင်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့သူတို့လုပ်ငန်းကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်အခြေခံအဖြစ်လူခွင့်ရေးလုပ်ငန်းတွေမှာအတွေ့အကြုံကြီးကြီးရှိဖို့လိုပါတယ်။ဒါကြောင့်မြန်မာလူခွင့်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပုံပုံစံအသစ်ကိုပြန်လည်ဆန်းစစ်ရပါလိမ့်မယ်။နိုင်ငံတကာစံနှုန်းစံထားဖြစ်တဲ့ Paris စံနှုန်းနဲ့အညီမြို့သားလူခွင့်ရေးကော်မရှင်တရက်ဖြစ်ဖို့လိုပါတယ်။ Taha Yeji de Bibim Jangle Kesawa, Tamale, Mima Bidu Ninega, Tru Nena, Kanzaya Muri, Poma, Lukun Ye Komshengu, Layo Tanjana, Ma Pibiro, Erigan, Esonsans to say Ye Muri Garsen, Lukun Yene Padalu, Tawan Yu Tawangan Muri, Pilazi Woodre, Suya Anabaniku, Champune Mawa.
Take up their case, do the investigation, and provide an impartial result. That has recommendations for accountability and for respect for human rights.
Have you met with the
Lukuin Commission to some people
commission officials?
Human Rights Watch has met with the human rights
HRW Lukuin Sangjin Mu Pwen in Nam Yuanang and Lukuin Commission at Jay Miazwa Twisson Gabuare. Dikao Kizimaro, Yoga Wegesa Udiga Tama Mulu Commission and Matribibao. I may let Lukuin ne Patalu, so in Ziari, Biosu Ziari, Pianan, Biosu, Pelemu, Shiware. ဒီလိုအခြေအနေမှာအရေးကြီးတဲ့ချက်ကတော့အခုရုပ်ောက်ပွဲမှာအများစုနိုင်ရလိုက်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ခန်းကဏ္ဍဖြစ်ပါတယ်။ခုလိုအများစုနိုင်ရလိုက်တဲ့အခြေအနေကိုအကောင်းအောင်သုံးချနိုင်မှုလိုပါတယ်။ကျွန်တော်တို့မြင်ကတော့မြန်မာနိုင်ငံတွင်းမှာရှိနေတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအားပေးတဲ့ဥပဒေအတော်များများကိုကန့်တွယ်ဖို့လိုနေပါပြီ။1995လေးပြည်ထောင်ချုပ်ခေကိုလိုနီဥပဒေပါအရေးပေါ်စီမံချက်အုပ်ဥပဒေပုံမှန်တွေကိုတုံးပြီးတော့အကျဉ်းချဖမ်းဆီးတာတွေဘာကြောင့်ဆက်လုပ်နေရပါသလဲဒါကြောင့်ဒီလိုဥပဒေတွေအတော်များများကိုပြန်လဲဆန်းစစ်သုံးသပ်တာပြန်ရုပ်သိမ်းတာမျိုးတွေလုပ်ရပါလိမ့်မယ်မြန်မာနိုင်ငံရဲ့ဥပဒေစနစ်ဟာနိုင်ငံတကာစံနှုန်းစံထားနဲ့ကန့်ညီဖို့လိုပါတယ်
Well,
I think they can. I mean, they're going to have an overwhelming majority in
Lutonia's Loma, Druga, Miazune, Naya Tarabelli, Drulonemare, Dombo Nobono, Dru, Naya Tabidasuro, Tamara Yuche Mudra, Tamara Sutin, Dunine, Quinlan Shitavare, Tajan Dilu Soinzia, Gaune, Pedanaru, Pishimbuya, Quinlan Gauri, Shiniware, Pedanaga, Dilu Ubri, Ritimari, Shiram, Hopau, as that Ubri Pomari Male, Shiniraba. ဥပမာဆိုရင်မန္တလေးကလိန်တူချင်းစုံမတ်သူတွေကိုပြည်သူရဲကဖမ်းဆီးရေးယူတဲ့အခြေအနေမျိုးတွေကိုကြည့်ပါပြည်သူ့ချခက်ကကြံခဲ့တဲ့မောင်ရိပ်ခုမှုဆိုတာနဲ့သူတို့ကိုရေးယူဖမ်းဆီးတယ်ဒါဟာညာပိုင်းသွားလာတဲ့တာမန်ပြည်သူတွေရဲ့အခွင့်အရေးကိုတတ်တတ်မဲ့ချိုးနှင်ဖိနှိပ်နိုင်တာပါမြန်မာပြည်မှာဒီကျင့်သုံးဥပဒေပုံမှန်မျိုးဘာကြောင့်လိုအပ်နေအောင်မှာလဲကျွန်တော်မြန်မာတော့ဥပဒေပြင်
the NLD to really take action and try to remove some of these very serious human rights abusing laws that have burdened the Burmese people for far too long.
မြန်မာစုအနေနဲ့ရနေပါပြီ။အသွင်ကူးပြောင်းမှုချေချောမှုဖြစ်ဖို့ NLD အတွက်ဘလို့အကဲစမ်းချက်တွေရှိမယ်လို့ယူဆပါလဲ
။ Well, I think what we're seeing with this election is the beginning of a process.It's a process.
ကျွန်တော်မြန်မာတို့ရွေးကောက်ပွဲကြီးဟာမြန်မာစစ်တပ်နဲ့ NLD အကြားညှိနှိုင်းဆောင်ရွက်သွားဖို့လုပ်ငန်းစဉ်တစ်ရက်လုံးရဲ့အစပဲရှိပါသေးတယ်။မြန်မာဖွဲ့စည်းပုံဟာမြန်မာစစ်တပ်အတွက်အခွင့်အလမ်းတွေပေးထားတာရှိပါတယ်။ဆိုရအဖွဲ့မှာဆိုရင်ကာကွယ်ဝင်ကြီး၊ပြည်ထောင်စုဝင်ကြီးနဲ့နယ်စပ်ရေးရာဝင်ကြီးဆိုတဲ့ရေးပါလေဝင်ကြီး၃နေရာကိုရထားပါတယ်။စစ်တပ်အတွက်တုံးဆွဲမှုဟာလည်းဥပဒေပြည့်ပြည့်အပြင်ဘက်မှာရှိနေပါတယ်။စောင့်ကြည့်စစ်ဆေးခွင့်မရှိပါဘူး။ဒါကြောင့်ဖွဲ့စည်းပုံအရဆိုရင်စစ်တပ်ကနေရာတော်တော်များများမှာဩဇာအာဏာကြီးပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာလူထုကနေ NLD နဲ့ဒေါ်ဆန်းစုကြည်ကိုပေးခဲ့တဲ့လူထုအာဏာနဲ့ဖွဲ့စည်းပုံအရရထားတဲ့စစ်တပ်ရဲ့အာဏာကိုညှိနှိုင်းအပေးယူလုပ်ဖို့လိုပါတယ်။နှစ်ဖက်စလုံးကအပြန်အလှန်အသိမှတ်ပြုလေးစားပြီးတော့မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့လူခွင့်ရေးအမြင့်တွယ်စေဖို့နီလန်းရှာဖွေသွားရေးဟာလာမယ့်သတင်းပတ်တွေအတွင်းမှာအကဲဆမ်းမှုရှိလာပါလိမ
့်မယ်။
NLD ရောဒေါ်ဆန်းစုကြည်ကပါပြောနေတာကအစိုးရဖွင့်နိုင်မယ်ဆိုရင်တော့သူတို့အနေနဲ့အမျိုးသားရင်ကြားစီရီကိုလေးထားမယ်ဆိုတာပါဆိုတော့သူတို့အနေနဲ့လူခွင့်ရေးကိစ္စရပ်တွေကိုဘေးဖယ်ထားလိုက်မယ်လို့ဆိုရင်စရာများရှိပါလ
ား Well I don't I think that
ဒါကြောင့်လည်းဥပဒေနဲ့စနစ်ပြင်ဆင်ရေးလုပ်ပါလို့ကျွန်တော်တို့ကအကြံပြုနေတာပါဥပဒေစိုးတွေကိုဖျက်သိမ်းပြစ်ဖို့တိုက်တွန်းနေတာပါအမျိုးသားရင်ကြားစီရီဆိုတာလူမျိုးမျိုးအဖုံဖုံအတွက်အထိပယ်အမျိုးမျိုးဖြစ်သွားနိုင်ပါတယ်အမျိုးသားရင်ကြားစီရီဆိုတာဖြစ်တည်ပါတယ်ဒါပေမဲ့လူခွင့်ရေးကိုထိခိုက်တာမျိုးတော့မဖြစ်သင့်ပါဘူး။မိမိဆန္ဒကိုငြင်းချမ်းစွာထုတ်ဖော်ခဲ့လို့လက်မည်သိမ်းယူခံရတဲ့အပေါ်မှာငြင်းချမ်းချမ်းဆန္ဒပြမိလို့မြို့သားပညာရေးဥပဒေပြင်ဆင်ဖို့ဆန္ဒပြလို့ဖမ်းဆီးထောင်ချခံရသူတွေတရားစွဲဆိုခံရသူတွေလည်းရှိနေပါသေးတယ်။ဒီအမှုကိုအလင်းလင်းမြန်မြန်တုံ့တက်ဖို့လိုပါတယ်။ငြင်းချမ်းစွာဆန္ဒပြသူတွေအပေါ်မှာတရားစွဲဆိုတာတွေကိုပြန်လည်ရုပ်သိမ်းဖို့လိုပါတယ်။ NLD အနေနဲ့မြန်မာပြည်သူတွေနဲ့အတူတသားတည်းရှိတဲ့ပြည်ပြင်ပြောင်းလဲမဲ့အစိုးရဖြစ်တယ်ဆိုတာကိုပြသနိုင်ဖို့ဒါတွေကိုဥဆုံးအစောတလင်လုပ်ဖို့လိုပါလေ
reform government and that it is going to stand on the side of the Burmese people.
၂၀၁၀ ပြောင်းလဲရေးမတိုင်ခင်ကတော့ NLD ဟာနိုင်ငံရေးကျင်းသားမျိုးနောက်လူနည်းစုခွင့်ရေးမျိုးစတဲ့လူခွင့်ရေးကိစ္စရပ်တွေမှာမမရက်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာဒီကိစ္စတွေကို NLD ကပြစ်ပယ်ထားတယ်ဆိုပြီးတော့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေဘက်ကဝေဖန်လာတာရှိပါတယ်။ NLD နဲ့ပတ်သက်လို့ဒီအခြေအနေပေါ်မှာစိုးရိမ်စရာမြင်ပါလားခင်ဗျ?
Well, I think there's a big difference between 2010 and now.
2010 နဲ့အခုအခြေအနေကမတူညီမှုတွေအတော်ကြီးရှိပါတယ်။ 2010 ဂျာဖြတ်အစိုးရတုန်းကဆိုရင်လွတ်တော်ထဲမှာ NLD က 43 နေရာပဲရှိပါတယ်။ လွတ်တော်ရဲ့ခုနှစ်ရာခိုင်နှုန်းတာတာပါပဲဥပဒေပြည့်ရေးကိစ္စမှာသူတို့ဘာမှလုပ်လို့မရခဲ့ပါဘူးကော်မတီတွေမှာပြောရေးဆိုခွင့်နဲ့သူတို့အမြင်တွေကိုထုတ်ဖော်ခွင့်ပဲရပါတယ်အခုတော့အဲ့လိုမဟုတ်တော့ပါဘူးတော့ကိုပြောင်းလဲသွားပါပြီလွတ်တော်နီယက်စလုံးမှာအများစုဖြစ်နေပါပြီလူခွင့်ရေးနဲ့ပတ်သက်လာရင်လုံနိုင်ချေခွင့်လန်းအများကြီးရှိလာပါပြီမြန်မာပြည်သူတွေဘာလို့လားသလဲဆိုတာလုံဆောင်သွားလိမ့ khan pyo su mu ri tait ma ja ga ya ba u da ba me le khu ro tu ro pyo tin ba bi khwe ja sat san mu ri ma lou ja bu ne u ri ya dan du ni mya mu ko yong ji de a chang nangan ye ya tat jwa lou sha mu ne nyin ja so sa na thop bo mu ko yong ji de a chang nangan da ne nangan ye khwin ye ri paw ma thauk khan yong ji de a chang sa ta phin mo အကယ်လို့အနေဒီကသာဒီလိုလုပ်လာမယ်ဆိုရင်တော့မြန်မာလူရိရဲ့ထောက်ခံမှုကိုအပြည့်အဝရလာမှာပါ
Go after these various rights abusing laws that are on the books and have been on the books for far too long I think that they will see a lot of support from the people of Burma for that
နောက်ဆုံးမိန့်ခွန်းတစ်ခုကတော့ခင်ဗျားပြောတဲ့ဥပဒေအစနစ်အပြောင်းလဲကိစ္စပါ NLD အနေနဲ့ဒါတွေကိုတကယ်လုပ်နိုင်ဖို့ဖြစ်နိုင်ခြင်းရှိပါလားဘာကြောင့်လဲဆိုတော့စစ်တပ်ကလည်းဒီလွှတ်တော်ထဲမှာ25ရာခိုင်နှုန်းရှိပါတယ်
Well, I mean, we're going to have to see how many seats actually end up in the NLD column.
NLD ဘက်ကလွတ်တော်တဲ့ဘယ်နှနေရရမလဲကြည့်ရပါလိမ့်မယ်။နောက်လွတ်တော်မှာသုံးဖို့နှစ်ဖို့လောက်ရထားဖို့လိုတယ်လို့အတော်များများကပြောကြပါတယ်။ဒီအချိန်ကျွန်တော်တို့ပြောလိုတာအလေးထားလိုတာကတော့ရွေးကောက်ပွဲကော်မရှင်လုပ်ငန်းစဉ်တွေကိုပွင့်လင်းမြင်သာမှုရှိဖို့ပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့အစိုးရမကင်ဖြစ်မိတာတွေရှိပါတယ်။ရွေးကောက်ပွဲရလဒ်တွေပေါ်မှာတန်ကြားချက်တွေကိုစစ်ဆေးမဲ့တရားသူကြီးတွေစုံစမ်းစစ်ဆေးရေးမှုတွေကိုဘယ်လိုသတ်မှတ်ထားရှိမလဲဆိုတာပါ ဥရောပသမ္မတကရွေးကောက်ပွဲစောင့်ကြည့်သူတွေအပြောအရဒီတန်ကြားမှုစနစ်ဟာနိုင်ငံတကာစံနှုန်းနဲ့မညီဘူးလွတ်လပ်မှုမရှိဘူးလို့ဆိုပါတယ်ဒါကြောင့်ရွေးကောက်ပွဲကြီးပြီးသွားပြီဆိုပြီးတော့မြန်မာပြည်သူတွေအထင်မရောက်ဖို့ရည်ကြီးပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဆိုတာကလည်းအင်တန်ကိုလုတ်ပိုင်ကွင်းအာဏာကြီးတယ်ဆိုတော့သူတို့လုပ်ငန်းစဉ်ကိုစောင့်ကြည့်ရပါဦးမယ
်no hanky panky or problems coming up on any of these remaining races which not yes. have not been declared yet
ဒါဆိုရင်နောက်ထပ်နောက်ဆုံးမိကုန်းတစ်ခုထပ်မိကြပါလေ UC အနေနဲ့အခုရွေးကောက်ပွဲမှာတကယ်ပဲဘယ်လိုက်မှုကင်းတယ်လို့ယူဆနိုင်ပါလား
Well I think what they did is they organized
သူတို့အနေနဲ့ရွေးကောက်ပွဲကိုသူတို့တာဝန်အတိုင်းကြည်ကြည်ပုံပုံလုပ်ခဲ့တယ်လို့တော့ပြောနိုင်ပါလေနိုင်ငံတကာကလည်းအထောက်ပံ့တော်ရပါလေမဲပေးမှုစနစ်နဲ့ပတ်သက်လို့စနစ်တကျတနန်းတွေရပါလေဒါပေမဲ့ကော်မရှင်ဥက္ကဋ္ဌဦးတင်ရေးကရွေးကောက်ပွဲမတိုင်ခင်ပြောဆိုမှုတွေအပေါ်မှာစိုးရိမ်တာရှိပါတယ်။သူ့အနေနဲ့ကြမ်းခံရေးပါတီကထောက်ခံတယ်ဆိုတာပါပဲ။ရွေးကောက်ပွဲကိုကြီးကြပ်တဲ့သူတူအနေနဲ့ဒီလိုဖော်ပြတာကမတင့်တော်ပါဘူး။ဒါပေမဲ့လည်းသူ့ရဲ့အဲ့ဒီအမြင်ဟာကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာတက်ရောက်မှုမဟုတ်ဘူးလို့မျှော်လင့်ပါတယ်။ဒါကြောင့်အခုလာမယ့်တန်ကြားမှုတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။ဒါကြောင့်ဒီတန်ကြားမှုတွေဟာခိုင်မာမှုရှိတယ်ဆိုတာသိကြဖို့အတွက်လူထုကလည်းကော်မရှင်နောက်ကမှဘာရှိသလဲဆိုတာကိုကြည့်ကြပါလိမ့်မယ်
။ Thank you so much Mr. Fierro.
Thank you.
Thanks a lot for your time.
ရွှေကောက်ပွဲဆိုင်ရာတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးခဲ့တာပါရှင်ခုတစ်ဆက်တဲ့ Inter News ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလုတ်ထမ်းသတင်းထောက်တွေပေးပို့ထားတဲ့ရွှေကောက်ပွဲဆိုင်ရာသတင်းတွေကိုကိုဖြိုးလွင်အောင်နဲ့မဝူရီတို့ကတင်ဆက်ပေးထားပါရရှင
်ရှမ်းပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှန်ငါကမဲရလက်အငင်းပွားမှုမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်အရတအံ့ပလောင်မျိုးသားပါတီကိုယ်စားလှယ်လောင်ဦးညီစေကအနိုင်ရသွားပါတယ်။ရှမ်းပြည်နယ်ကကွတ်ခိုင်နန်းခမ်းမူဆယ်သုံးမြို့နယ်ပေါင်းမဲဆန္ဒနဲ့အမှန်ငါရဲ့မဲရလက်အငင်းပွားမှုနဲ့ပတ်သက်ပြီးဒီလ23ရက်နေ့မှာကော်မရှင်ဥက္ကဋ္ဌနဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်တွေတွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့လိုတွေ့ဆုံဆွေးနွေးမှုအပြီးအနိုင်ရရှိတယ်လို့မူလကြေညာထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်ရဲ့ရလက်ကိုပယ်ဖျက်ပြီးတအံ့ပလောင်မျိုးသားပါတီကိုအနိုင်ပေးခဲ့တာဖြစ်တယ်လို့ဦးညီစေကပြောပါတယ်။သူအနိုင်ရကြောင်းကိုလည်းဦးညီစင်ကအခုလိုအတီးပြုပြောဆိုပါတယ်
။ဟုတ်ကဲ့မနေ့တုန်းကညနေပိုင်းပေါ့ UAC ဥက္ကဋ္ဌဖြေသွားပြီးတော့မှဒါသာသွားတွေ့တဲ့ခါကျတော့ဥက္ကဋ္ဌအနေပြီးတော့သူသိချင်းနဲ့တန်တာလေးတွေမေးမြန်းစုံစမ်းကြည့်ပြီးတော့မှသူကနေပြီးတော့တောင်ကြီးကပြင်းနေ
ဥပဒေဇလန်ဒေါ်လာမေးတဲ့ခါကျတော့ဒီနေ့ဥပဒေနဲ့ပြီးတော့ကြောင်းလဲပြီးတော့အတူတူလိုက်ပြီလို့ပြောပါတယ်။ UEC ဥပဒေပြောပြချက်အရဆိုလို့ရှိရင်တော့နိုင်သွားပြီဆိုတဲ့သဘောပါ။
ချမ်းမြင့်နဲ့အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှတ်9အတွက်ပြည်ခိုင်မျိုးပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တအန်းဘလောင်အမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကကိုယ်စားလှောင်းတွေဝေရောက်ရှင်မြိုင်ခဲ့တာပါမဲဆင်းတွေကိုပေါ့ရမှာကွတ်ခိုင်မျိုးနဲ့ကော်မရှင်ရဲ့မူလထုတ်ပြန်တဲ့မဲဆင်းတွေအရာဥညိစိန်ရမယ်မဲလက်မှတ်2400ကျော်လောက်ပါမလာခဲ့ပဲပြည်ခိုင်မျိုးပါတီရဲ့ကိုယ်စားလှောင်းက၃မြို့နယ်ပေါင်း119မဲနဲ့အသာရခဲ့တာပါအဲ့ဒီလိုမဲယုံကိုယ်စားလှယ်တွေရဲ့စီးရင်နဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ရဲ့မဲဆင်းတွေကကွာဟမှုတွေရှိနေတာကြောင့်ပြည်လဲစီစစ်ပေးဖို့ပြည်ခိုင်မျိုးပါတီကအပါကြံပါတီတွေကစုပေါင်းပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့တာဖြစ်ပါတယ်အခုလိုတအန်းဘလောက်ပါတီကကိုယ်စားလှယ်လောက်အနိုင်ရတဲ့အကြောင်းကိုတော့ပြန်လည်ထုတ်ပေးသွားမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတည်အေးကကတိပေးထားတယ်လို့သိရပါတယ
်ကိုကန့်ဒေတာစင်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာတရားမဲ့ပြုကျင့်မှုတွေနဲ့မတမာမှုတွေကိုပြန်လည်စစ်ဆေးပေးဖို့ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုဒုတိယအကြိမ်မြောက်ကန့်ကွက်စာထပ်တင်လိုက်ပါတယ်။ရွေးကောက်ပွဲနေ့မှာပြိုင်ဘက်ပြည်ခိုင်မျိုးပါတီကမဲစီရင်ထဲမှာမပါတဲ့လူတွေကိုအစုလိုက်အပြုံလိုက်မဲထည့်ခိုင်းမှုပါတီအိမ်အမှတ်တံဆိပ်အုပ်ထုပ်တွေဝစ်ဆင်ပြီးတော့မဲယုံဒီစီယုံရေးစဉ်းစားမှုတို့အပါအဝင်ဥပဒေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့အချက်တွေအပါအဝင်ကန့်ကွက်စာကိုဒီလ19ရက်နေ့မှာပေးပို့ခဲ့ပါတယ်။ဒါအပြင်ပြည်ခိုင်မျိုးပါတီနဲ့ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီတို့နှစ်ပါတီတည်းရှင်မြိုင်ခဲ့ရတဲ့ကိုကန့်ဒေတာကရွေးကောက်ပွဲတွေဟာဘလုံးမတရားမျှတမှုမရှိဘူးလို့လည်းအဲ့ဒီကန့်ကွက်စာမှာဖော်ပြထားပါတယ်။ကန့်ကွက်စာကိုဒီလ13ရက်နေ့မှာပေးပို့ခဲ့ပေမယ့်ကော်မရှင်ကအကြောင်းမပြန်တဲ့အတွက်အခုလိုထပ်မံပေးပို့တာဖြစ်တယ်လို့ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီအထွေထွေအတွင်းရေးမှူးဦးမြင့်ခိုင်ကပြောပါတယ်။ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီရဲ့တာဝန်ရှိသူတွေအနေနဲ့ကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံခွင့်ရဖို့ဒီအပိုင်းအတွင်းမှာနှွေပြည်တော်ကိုတွားရောက်ဖို့ရှိတယ်လို့လည်းသူကဆိုပါတယ်။ကိုကန့်ဒေတာကရွေးကောက်ပွဲတွေမှာဒီကံမျိုးပါတီကဒုတိယဗိုလ်ချုပ်ကြီးအောင်ဦးအောင်တန်းထွတ်ဝင်ရောက်ရှင်မြိုင်ခဲ့ပြီးတော့အနိုင်ရရှိခဲ့တယ်လို့လည်းကော်မရှင်ကကြေညာထားပါတယ
်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုဘာသာရေးနဲ့ပတ်သက်ပြီးမဲဆွယ်တဲ့အတွက်ပုံမှန်58ကားငယ်နဲ့အမှုဖွင့်ထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတင်သွင်းသွားမယ်လို့ရမဲတင်းခရိုင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမောင်မျိုးဦးကပြောပါတယ်။မဲဆွယ်ကာလမှာမျိုးစောက်ဥပဒေကိုကန့်ကွက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုမဲထည့်ခဲ့ရင်ရွာတွေမှာဗလီဆောက်တာတွေဖြစ်လာမယ်လို့ပြည်ခိုင်မျိုးပါတီကစီယုံဟောပြောခဲ့ပြီးတော့ဒီဟောပြောတာတွေနဲ့ပတ်သက်ပြီးဓာတ်ပုံဗီဒီယိုစတဲ့တက်တွေတွေရှယ်လို့လည်းဦးမောင်မျိုးဦးကပြောပါတယ်။ရမဲဒီခရိုင်မှာပြည်ခိုင်မျိုးပါတီကကျေးရွာတွေမှာငွေပေးမယ်လို့ကတိပေးပြီးမဲဆွယ်စီယုံခဲ့တာတွေရှိခဲ့တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်လောင်းတွေကပြောနေပေမယ့်ခရိုင်ရွေးကောက်ပွဲကော်မရှင်ကတော့ဒီလိုအဖြစ်မျိုးမရှိဘူးလို့ဆိုပါတယ်။ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီကရမဲဒီခရိုင်မှာအနိုင်ရရှိခဲ့ပါတယ်ရှင်။
ရကဘွယ်အနိုင်ရအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေကိုလာမဲ့လွှတ်တော်ကာလမှာအမျိုးသမီးရေးအတွက်လှုပ်ဆောင်မှုမျိုးသမီးနဲ့ငြိမ်းချမ်းရေးရှေ့ဆောင်ဖွဲ့ပူပေါင်းကွန်ရက်ဝင်းစပီကတောင်းဆိုလိုက်ပါတယ်စစ်ပွဲတွင်းမှာအမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအနိုင်ကျင့်တာတွေတားဆီးဖို့လွှတ်တော်တွင်းမှာအမျိုးသမီးဦးရေ30ရာခိုင်နှုန်းထိများလာဖို့ခေါင်းဆောင်မှုပိုင်းတွင်းမှာအမျိုးသမီးတွေပါဝင်လာဖို့နဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေတိုးတက်လာဖို့ဆိုတဲ့အချက်လေးချက်ကိုတောင်းဆိုလိုက်တာပါတက်တလော့ဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေထွက်ပြေးတိမ်းရှောင်နေရပြီးတော့ကိုကြီးပေးဖို့အရေးပေါ်လိုအပ်နေတယ်လို့ Winspeed အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ချယ်ရီအောင်ကပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်800ကျော်ဝင်ပြိုင်ခဲ့တာဖြစ်ပြီးတော့20ရာခိုင်နှုန်းလောက်နိုင်ရခဲ့ပါတယ်ခင်ဗျာ
။ဒီစီစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခု channel တဲ့အချိန်တွင်းသတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင်။
တူရကီနဲ့ဆီးရီးယားနိုင်ငံကြားနယ်စပ်မှာရုရှား SU-24 တိုက်လေယာဉ်ပစ်ချခံခဲ့ရတယ်လို့ရုရှားကဒီကနေ့မှပြောကြားလိုက်ပြီးတော့မြေပြင်ကနေပစ်တာကြောင့်လင်းပစ်ကြသွားတာလို့ဆိုပါတယ်။လေဟာတူရကီလေပိုင်နဲ့တဲ့ကိုချူဖောက်ဝင်ရောက်လာပြီးထွက်သွားဖို့အချိန်ငိမ့်သတိပေးတာကိုလစ်လျူရှုတာကြောင့်သူတို့ရဲ့F-16 တိုက်လေယာဉ်တွေကပစ်ချလိုက်တယ်လို့တူရကီစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။လင်းဟာဆီးရီးယားလေပိုင်နဲ့တဲ့ကနေလုံးဝထွက်မသွားဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရော့ဆော့ဟာဒီကနေ့နေပြည်တော်မှာသမရဦးသိန်းစိန်ဆွေရထိပ်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးပြည်သူလူထုရဲ့စံနာကိုဖော်ထုတ်နိုင်ခဲ့တဲ့ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းကျင်းပပေးနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတို့က VOA ကိုပြောပါရတယ်။ဒါ့အပြင်ဒီကနေ့ညနေ4နာရီမှာတော့တရားဝင်စိုးမိုးရေးနဲ့တည်ငြိမ်အေဂျင်ရေးကော်မတီဥက္ကဋ္ဌတော်ဆန်းစုကြည်ကိုနေပြည်တော်လွတ်တော်ဝင်းအတွင်းမှာရှိတဲ့ကော်မတီဆောင် I-Senate မှာတော့ရောက်တွေ့ဆုံခဲ့ပြီးရွေးကောက်ပွဲအနိုင်ရရှိမှုအပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြောပါရခင်ဗျာ။
Now, so yeah, the engine check go yan up your piapikara, Dinani to a season tolo yemuga masumum pipi, a tanu engineer garo, John Dryden Pipare, few American than Yanipe, Yamabada si single, Yamasano ching yanni, Chowna yanni kunanaiti, line to me the second, second, the Sangarugani to Tanlumi Karawa, Dikininya go nine yanni, say ninety, tolu me season mafia me sondu jaya alma, Totashimian and gua, Yamapida, Bounce Jamashin Lamazin, few ego apinas in a dwell at two, where Jesu de Mare, Jama Nang Lava.
This program has come to you from the Voice of America, Washington.